Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်စက်တင်ဘာလ19ရက်အင်္ဂါနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 24 25 30နဲ့50နဲ့ line line meter 190တို့ကနေဖန်ယူနာဆင်နိုင်တယ်လို့ထုတ်လွှင့်တင်တဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတောင်းယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကီထိုက်ပါ။ရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုတွေအားလုံးကိုမြန်မာအစိုးရကရှုတ်ချတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။ဒီကနေ့ကုလအထွေထွေညီလာခံမှာအမေရိကန်သမ္မတမိန်ခွန်းပြောဆိုနေပြီးမြောက်ကိုရီးယား၊အီရန်ဗနီဇွဲလားနိုင်ငံတွေအရေးနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ပြောဆိုသလိုအစ္စလာမ်ရဲ့အစွန်းရောက်တွေနဲ့ပတ်သက်ပြီးလည်းပြောဆိုသွားပါတယ်။အာဖဂန်ကိုအမေရိကန်တပ်ဖွဲ့ဝင်3,000ထတ်လွတ်မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကလည်းပြောဆိုပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုနှမ်းလောင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
We condemn all human rights violations and unlawful violence. We are committed to the restoration of peace, stability,
ဥပဒေမဲ့အကြမ်းဖက်လုပ်ရတဲ့လူအခွင့်အရေးချိုးဖောက်မှုအားလုံးကိုပြစ်တင်ရှုံချကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပြောသွားတာပါအပြည့်အစုံကိုသတင်းနဲ့ပြည်မှာနားဆင်ကြပါမယ်ဒါအပြင်ဒေါအောင်ဆန်းစုကြည်မိကွန်ပြောကြားချက်ပေါ်ပြီးတွင်ပြည်ပလူအခွင့်အရေးအဖွဲ့နဲ့နိုင်ငံတကာသံတမန်တို့ရဲ့အမြင်သဘောထားတုံ့ပြန်ချက်တွေကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမသိငင်ထိုက်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
ခိုင်ပြည်နယ်တွင်းကလူခွင့်ရေးချိုးဖောက်မှုအလုံးကိုမြန်မာအစိုးရကရှုတ်ချကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုပါရတယ်။ရခိုင်ပြည်နယ်တွင်းအကြမ်းဖက်မှုတွေကြောင့်သူတို့ခေါ်ရိုဟင်ဂျာမွတ်စလင်၄သိန်းကျော်အင်းကြီးချေဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ရှိလာတယ်လို့ကုလသမဂ္ဂကပြောဆိုထားပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေထွက်ပေါ်နေတဲ့အချိန်မှာပဲဒေါအောင်ဆန်းစုကြည်ကအခုလိုတုံ့ပြန်တာပါ။မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဘက်ကစစ်ဆေးခံရတယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုပြီးလူခွင့်ရေးချိုးဖောက်မှုတင်ရင်းနဲ့တဟဆာတဖြစ်မှုကိုဖျက်လို့ဖျက်စီလောက်ရတွေကိုတရားဥပဒေပြဋ္ဌာန်းချက်တွေနဲ့အညီဆောင်ရွက်မယ်လို့လည်းအာမတ်ကန်ချက်ပေးပါတယ်။ဒါပေမဲ့ဆွဆွဲချက်တွေကအထောက်အထားခိုင်ခိုင်မာမာရှိရမယ်လို့လည်းသတိပေးပါတယ်။နိုင်ငံတကာတန်တမန်တွေရဲ့ရှင်းမောက်ဒီကနေ့နေပြည်တော်မှာပြောကြတဲ့နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းမှာတော့အစိုးရတဲ့အပေါ်မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးလည်းအခုလိုပြောဆိုခဲ့ပါတယ်
။ That our government has not yet been in power for even 18 months.It will be 18 months at the end of this year. 18 months is a very short time.
အစိုးရသက်တမ်းကဒီနှစ်ကုန်မှာ18လပြည့်မှာပါ။နိုင်ငံတွင်းကစင်ခေါ်အကဲဆန့်ချက်တွေအားလုံးပြည်လည်အောင်ဆောင်ရွက်နိုင်ဖို့ဆိုတာမှာ18လဆိုတဲ့အချိန်ကာလကတိတ်ပြီးတော့တိုးတောင်းလွန်းပါတယ်လို့ဒေါအောင်ဆန်းစုကြည်ပြောဆိုသွားတာပါ။နေရာရင်းပြန်လို့တဲ့ဒုက္ခသည်တွေကိုစည်းစစ်အတည်ပြုနိုင်ဖို့ဆောင်ရွက်မယ်လို့ပြောဆိုပြီးသူတို့ရဲ့ရှောက်ထားမှုတွေကိုမြန်မာအစိုးရဘက်ကလိုလိုလားလားလက်ခံမယ်လို့လည်းပြောဆိုပါတယ်။ဒေသရင်ပြည်ပခန့်တွေအတွင်ဖြည့်ဆည်းမခံရဘဲဆက်လက်နေထိုင်နေကြတဲ့မွတ်စလင်အများအပြားရှိနေသေးတဲ့အကြောင်းဒီမွတ်စလင်တွေအနေနဲ့ရခိုင်ပြည်နယ်တွင်းမှာအဆင်ပြေပြေအတူတကွဘာကြောင့်နေထိုင်နိုင်တယ်လဲဆိုတဲ့အချက်ကိုရှာဖွေဖို့အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းနိုင်ငံတကာတန်တမန်တွေကိုဒေါအောင်ဆန်းစုကြည်ကဖိတ်ခေါ်လိုက်ပါတယ်ရှင်
ရှခိုင်ပြည်နယ်ရင်းကမွတ်စလင်တွေအများစုနေထိုင်ရာဒေသတွေကပဋိပက္ခတွေကိုကန့်တွဲတဲ့နေရာမှာနိုင်ငံတကာရဲ့ဝိုင်းဝန်းဝေဖန်မှုတွေကြောင့်လောကကံရပိုးပြီးခက်ခဲသွားစေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်လက်ရှိဖြစ်ပေါ်နေတဲ့ရခိုင်ပဋိပက္ခနဲ့ပတ်သက်ပြီးမနက်ပိုင်းမှာမိန့်ခွန်းပြောအပြီးလွတ်လပ်တဲ့အာရှအသံမြန်မာပိုင်းအစီအစဉ်နဲ့တီးတန့်တွေ့ဆုံမင်းမြတ်ခမ်းမဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုခဲ့တာပါ
ရခိုင်ပြည်ရဲ့လက်ရှိအခြေအနေကဘယ်တော့မှရခိုင်ပြည်အခြေအနေကတော့ငါတို့စမတက်ခင်ကတည်းကပေါ့နော်ဟိုအေးစိတ်ခဲ့တာမဟုတ်ဘူးသူတို့ညာလေအခုနောက်ပိုင်းမှာကြတော့ကဘာရဲ့အာယုံအရန်ဆူးဆိုင်လာတဲ့အခါကျတော့ပို့ပြီးတော့ကင်တွယ်ရတာတိတ်မွေးလာတယ်လို့ဒီလိုပဲမြင်တယ်။ဟိုဘယ်ဘယ်ပြဿနာရမဆိုလဲဒီလိုပဲပေါ့နော်။အလုံးကဝိုင်းပြီးတော့ကြည်နေလို့ရှိလို့ရှိရင်ပြည်ပြည်လဲလဲဖြစ်အောင်ဖြည့်ရှင်းရတာပို့ပြီးတော့အခက်ခက်ကလေးလုပ်ယူရတာ
။ရှခိုင်ပြည်နယ်ပဋိပက္ခကိုဖြည့်ရှင်းတဲ့နေရာမှာပြစ်တင်ဝေဖန်မှုတွေနဲ့တွေမလုံလောက်ဘူးလို့လဲတော်အောင်ဆန်းစုကြည်ကထောက်ပြတာပါ။
အခုဟာအလုံးကဝိုင်းပြီးတော့ဟိုဒါကမှရှုံချတာပေါ့နော်ဝေဘာနာရှုံချတာအော်ကြဟိကြနဲ့ဘယ်လိုကောင်းအောင်လုပ်ရမလဲဆိုတော့တကယ်ထဲထဲပုံပုံစဉ်းစားရလားဆိုတော့ဟိုတုံးသွက်ဖို့လိုလာပြီ။မင်းတို့ကလည်းမပြောတာအဲ့ဒါပဲအခုရခိုင်မှာဆိုလို့ရှိရင်အေးအေးဆေးဆေးရှိနေတဲ့နေရာတွေရှိတယ်။နော်ရခိုင်ဟိုရခိုင်နေနဲ့မွတ်စလင်နဲ့အေးအေးဆေးဆေးငြိမ်းချမ်းရနေတဲ့နေရာတွေရှိတယ်လို့မွတ်စလင်တွေတို့ဟာတို့အေးအေးဆေးဆေးစိတ်လုံးဝရှင်ရနေတဲ့နေရာတွေလည်းရှိတယ်။
ရခိုင်ပြည်နယ်ရဲမှလူတွေထွက်ပြေးရတဲ့အခြေအနေကကြောက်ရွံ့မှုတွေကြောင့်လားဘလို့အကြောင်းရင်းကြောင့်ထွက်ပြေးရတယ်လဲဆိုတာကိုတည်အောင်ဖော်ထုတ်ရမယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်
။ကုလသမဂ္ဂထူထူးညီလာခံမှာအခုအမေရိကန်သမ္မတဒေါ်နယ်ထရန့်မင်ကွန်းပြောကြားနေပါတယ်။မြောက်ကိုရီးယားရဲ့ချိန်ချောက်မှုအီရန်နဲ့ဗင်နီဇွဲလားနိုင်ငံတို့အရေးနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုပါတယ်။မြောက်ကိုရီးယားရဲ့အန်ဒီရဲ့နောက်အမေရိကန်ရဲ့လုံခြုံရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးရဲ့လုံခြုံရေးအပေါ်ချိန်ချောက်မှုတွေနဲ့ပတ်သက်ပြီးလဲအမေရိကန်ခေါင်းဆောင်ကအထူးပြုပြောဆိုပါတယ်။အစ္စလာမ်ရဲ့အစွန်းရောက်အကြမ်းဖက်ဝါဒီအတွေ့အခေါ်တွေလို့တုံ့နှုံပြောဆိုပြီးဒါကိုအဆုံးသတ်အောင်လှုပ်ဆောင်မယ်လို့လည်းအမေရိကန်ခေါင်းဆောင်ကပြောဆိုသွားပါတယ်။အမေရိကန်နဲ့ကမ္ဘာအင်အားကြီး၅နိုင်ငံတို့နဲ့အီရန်ကြား2015ခုနှစ်ကရရှိခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်အပေါ်ကုလသမဂ္ဂရဲ့နိုင်ငံတကာအမှုမျိုးစွမ်းအင်အေဂျင်စီ IAEA ဘက်ကစောင့်ကြည့်မှုကိုထိထိရောက်ရောက်မလုပ်ဘူးဆိုရင်ဒီသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မယ်လို့လည်းသမ္မတထရန့်ကမနေ့ကပြောဆိုခဲ့တာပါမနေ့တနင်္လာနေ့ကလက်တင်အမေရိကန်နိုင်ငံကခေါင်းဆောင်တွေနဲ့တွေ့ဆုံထုံးမှလဲဗင်နီဇွဲလားသမ္မတလက်အောက်ကပြည်သူတွေရဲ့အတိထုတ်ခါကိုလစ်လျူရှုမထားလို့မရဘူးဆိုပြီးတော့သမ္မတထရန့်ကပြောဆိုခဲ့ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကိုအမေရိကန်တပ်ဖွဲ့အင်အားနောက်ထပ်3000ဆီလိုထားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျင်မက်ဒစ်ကအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောဆိုလိုက်ပါတယ်ဒီတပ်ဖွဲ့တွေထဲမှာအများစုကအမေရိကန်ပြည်ထောင်စုကနေထွက်ခွာသွားပြီးသားဒါမှမဟုတ်လဲထွက်ခွာဖို့အတွက်အမိန့်ကြပြီးသားသူတွေဖြစ်တယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်ဒါပေမဲ့တိထက်ပိုးပြီးအသေးစိတ်ပြောဖို့ကတော့ရန်သူကိုကူညီရကြလိမ့်မယ်ဆိုပြီးသူကပြောဆိုမသွားပါဘူးလက်ရှိအာဖဂန်နစ္စတန်နိုင်ငံတွင်အခြေအနေဟာတိုးတက်မှုမရှိဘဲတန့်နေတယ်လို့ဆိုပြီးနောက်ထပ်တပ်ဖွဲ့တွေဆီလိုဖို့ပင်ဒဂွန်စစ်ဌာနချုပ်ရှိတဲ့ထိပ်တန်းစစ်ဘက်အရာရှိတွေကတောင်းဆိုခဲ့ကြတာပါအခုလိုတပ်ဖွဲ့တွေထပ်မံဆီလိုတာဟာအမေရိကန်ပြည်ထောင်စုကဆင်နွှဲနေတဲ့စစ်ပွဲတွေထဲအချိန်အကြာဆုံးဖြစ်တဲ့အာဖဂန်စစ်ပွဲနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ကင်တွဲမှုပုံစံပြောင်းလာတာကိုဖော်ပြလိုက်တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲနေ့မတိုင်ခင်တုန်းကတော့အဲ့ဒီအချိန်သမ္မတလောင်းထရမ့်ကအာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေကိုပြန်ပြီးရုပ်သိမ်းမယ်လို့ပြောဆိုခဲ့တာဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အသက်အန္တရာယ်ရှိတဲ့အထိမုန်တိုင်းဒီရေနဲ့မိုးသက်ထန်မှုတွေဖြစ်စေတဲ့မုန်တိုင်းအဆင့်5အထိပြင်းထန်လာခဲ့တဲ့ဟာရီကိန်းမုန်တိုင်းမာရီယာကမနေ့ညပိုင်းကတော့ Caribbean ကျွန်းနိုင်ငံ Dominica ကိုဝင်ရောက်တိုက်ခတ်ပါတယ်။မုန်တိုင်းကြောင့်အကြီးအကျယ်ပျက်စီးခဲ့ရတယ်လို့ကနဦးအစီရင်ခံချက်တွေအရသိရှိထားတဲ့အကြောင်း Dominica ဝန်ကြီးချုပ် Roosevelt Scarrick ကသူ့ရဲ့လူမှုကွန်ရက် Facebook မှာရေးသားပါတယ်။ပိုင်ဆိုင်မှုတွေပျက်စီးဆုံးရှုံးခဲ့ရပြီဖြစ်တဲ့အကြောင်းဒါပေမဲ့ဇက်တိုက်မိုးရွာနေတာကြောင့်မြေပြိုကျမှုဖြစ်နိုင်ပြီးလူထိခိုက်သေးဆုံးမှုတွေဆိုးဆိုးရွားရွားသတင်းတွေမနေ့မိုးလင်းချိန်မှာထွက်လာမှာကိုအစိုးရညာဆုံးဖြစ်တယ်လို့ဝန်ကြီးချုပ်ကပြောဆိုထားတာပါအပျက်စီးပုံကြမှာဖိမိနေသူတွေထိခိုက်ဒဏ်ရာရထားသူတွေကိုရှာဖွေရေးအဓိကထားပြီးအကူအညီတွေလည်းလိုအပ်နေတယ်လို့ဒိုမီနီကာဝန်ကြီးချုပ်ကပြောပါတယ်ဟာရီကိန်းမုန်တိုင်းမာရီယာကဒီကနေ့အင်္ဂါနေ့အစောပိုင်းမှာလေတိုက်နှုန်းတစ်နာရီကို250ကီလိုမီတာထိရောက်ရှိခဲ့တာလို့လဲအမေရိကန်မြို့သားဟာရီကိန်းမုန်တိုင်းစောင့်ကြည့်ရေးဌာနကပြောပါတယ်။ဟာရီကိန်းမုန်တိုင်းပိုချက်ကဒိုမီနီကာနိုင်ငံကနေတဖြည်းဖြည်းဆုတ်ခွာသွားပြီလို့အမေရိကန်ဟာရီကိန်းစောင့်ကြည့်ရေးဌာနကပြောဆိုပြီးဒီကနေ့အင်္ဂါနေ့နောက်ပိုင်းမှာတော့အလွန်အန္တရာယ်ကြီးတဲ့ဟာရီကိန်းမုန်တိုင်းဖြစ်နေအမေရိကန်ပိုင်းဗာဂျန်အိုင်လန်ကိုချဉ်ကပ်မယ်လို့ခန့်မှန်းထားကြပါတယ်။ဒီနောက်မနေ့ပြန်ဖုတ်ထူးနေမှာတော့ပေါ်တူရီကိုကိုဖျက်ဆီးတိုက်ခတ်မှာပါမုန်တိုင်းမလာခင်ကြိုတင်ပြင်ဆင်ထားကြဖို့ဗာဂျင်အိုင်လန်အုပ်ချုပ်ရေးမှူးကပြည်သူတွေကိုတိုက်တွန်းနေပါတယ်ပေါ်တူရီကိုနဲ့အမေရိကန်ပိုင်းဗာဂျင်အိုင်လန်တို့ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကအရေးပေါ်အခြေအနေကြေညာထားပါတယ်ရှင်
မြောက်ကိုရီးယားရဲ့အနေအများပြီးဆိုးဝါးလာတဲ့လက်ရှိမီဇိုင်းဒုံစမ်းသပ်ပစ်လို့မှုနဲ့နျူကလ িয়ার အစီအစဉ်တွေအဆုံးသတ်ဖို့လိုပြီးလို့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့ထွေထွေညီလာခံပေးပန်းမှာရုရှားနိုင်ငံခြားရေးဝန်ကြီးနဲ့တင်းလာနဲ့တွေ့ဆုံချင်းအတွင်အဲ့ဒီလိုပြောဆိုလိုက်တာပါ။ညဉ့်ညဉ့်ရေးစကဝိုင်းပြန်ဆဖို့ဆိုရာဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်တွေကိုစတင်အကောင့်ထည့်ဖို့ရည်လိုပဲတန်းတူအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ဝန်ကြီးကပြောပါတယ်။တရုတ်သမ္မတရှီကျင်းပင်ကလည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အစောပိုင်းမှာတယ်လီဖုန်းဆက်ပြောဆိုပြီးမြောက်ကိုရီးယားအပေါ်စီးပွားရေးအရာတန်ခါမှုကအစဉ်အပြင်းထန်ဆုံးဖိအားပေးဖို့တဘောတူခဲ့ကြပါရယ်။တချိန်ထဲမှာပဲဂျပန်နိုင်ငံကလည်းဒုံးကျည်ကာကွယ်ရေးရွှေရှားစနစ်တစ်ခုကိုဟိုကိုက်ဒိုကျွန်းရံမြောက်ဖက်မ မြောက်ကိုရီးယားရဲ့လက်တလောမစ်ဆိုင်တုံးပစ်လို့ရလမ်းကြောင်းအနီးကစကန်စီကိုပြောင်းရွှေ့ချထားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံကပစ်လို့လိုက်တဲ့မစ်ဆိုင်တုံးကြီးတွေဟာအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေအပေါ်ချင်းချောက်မှုဖြစ်မလာသေးတဲ့အတွက်အဲ့ဒီသုံးကြီးတစ်စင်းကိုမှအမေရိကန်ဖက်ကပစ်ချတာတွေမလုပ်သေးဘူးလို့ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကမကြခင်ကပြောဆိုထားတာပါ။လူအစုလိုက်အပြုံလိုက်တည်ကျင်းမှုတွေကနေရှောင်ခွင်းပြီးမြောက်ကိုရီးယားကိုတိုက်ခိုက်မဲ့စီးရဲနှိမ့်လန့်တွေရှိတယ်လို့ဝန်ကြီးမက်ဒစ်ကပြောဆိုသွားပေမဲ့အသေးစိတ်ကိုတော့ပြောဆိုမသွားပါဘူး။
နယူးဇီလန်နိုင်ငံမှာလောင်စာဆီမလုံလောက်မှုနဲ့သတင်းတစ်ပတ်ကြာရင်ဆိုင်နေရတာနဲ့အတူဒီကနေ့အင်ကာနစ်မှာတော့အောက်ကလန်လေဆိပ်ကပြည်တွင်းပြည်ပလေးဆောင်ခီးစဉ်သုံးတာစဉ်ကိုဖျက်သိမ်းလိုက်ရပါတယ်။နယူးဇီလန်အထက်လေဆိပ်ကြီးအတွက်လောင်စာပို့တဲ့ပိုက်လိုင်းထိခိုက်မိပြီးတဲ့နောက်လေဆိပ်အတွက်လိုအပ်တဲ့လောင်စာရဲ့80ရာခိုင်နှုန်းမရဘဲဖြစ်နေပြီးလေရင်တွေအနေနဲ့တခြားလေဆိပ်တွေမှာစီဖြစ်နေကြရပါတယ်။မြေတူးဆက်ကြောင့်လောင်စာပိုက်လိုင်းထိခိုက်ခဲ့ရတာဖြစ်ပြီးအောက်ကလန်ကဓာတ်ဆီဆိုင်တွေမှာအရေးအသွေးမြင့်ဓာတ်ဆီလည်းပြတ်တောက်နေပါတယ်။ဒါပေမဲ့ရိုးရိုးဓာတ်ဆီကတော့လူတလောက်ရနေသေးပါလို့ဓာတ်ဆီဖြန့်ဝေတဲ့ Z Energy ကပြောပါတယ်။ပိုက်လိုင်းကိုပြင်နေတာကနောက်သတင်းပတ်အထိအချိန်ယူရမယ်လို့ပိုက်လိုင်းပိုင်ရှင်ကပြောထားပါတယ်။လောင်စာဆီပြက်လက်မှုကိုဖြေလျှော့နိုင်ဖို့အတွက်လောင်စာဆီတည်ယူပို့ဆောင်ရေးအတွက်ရေတက်လောင်စာဆီတင်သင်းမောတွေစစ်တပ်သုံးရင်းတွေကိုတာဝန်ပေးထားပြီးဒီကိစ္စမပြေလည်ချိန်မှာလွှတ်တော်အမတ်တွေအစိုးရဝန်ထမ်းတွေမလိုအပ်ဖက်လေးချောင်းခီးမသွားကြဖို့ကိုလည်းညွှန်ကြားထားတဲ့အကြောင်းဝန်ကြီးချုပ်ဘေးအင်္ဂလိပ်ကပြောဆိုထားပါတယ်။
စီဝါရဲ့တဟုန်ထိုးတိုးတက်လာတဲ့ဗီယက်နမ်နိုင်ငံရဲ့ဘဏ်တစ်ခုကဒေါ်လာတန်ပေါင်းများစွာပါဝင်ပတ်သက်နေတဲ့အကြမ်းဖက်လိုက်ဆောင်မှုတစ်ခုကိုဒီလအတွင်းစုံစမ်းစစ်ဆေးနေပါတယ်။ဒီဖြစ်ဟာဗီယက်နမ်နိုင်ငံတွင်ဆိုးဝါးလို့နဲ့အကျင့်ပြတ်ချဆောင်မှုပြဿနာကိုမေးမောင်းထိုးပြလိုက်တာလည်းဖြစ်ပါတယ်။အစိုးရပိုင်းရင်းနှီးတဲ့ဓာတ်ငွေကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Petro Vietnam လက်အောက်ကကုမ္ပဏီ၃ခုဟာဒေါ်လာ၅သရဘာနှစ်တန်းကိုပြည်တွင်းဘဏ်တစ်ခုဖြစ်တဲ့ Ocean Bank ကသစင်လွှဲပြောင်းမှုကြိုပမ်းခဲ့တယ်ဆိုတဲ့တန်တရားနဲ့ပြည်သူ့လုံခြုံရေးဝန်ကြီးဌာနကပြီးခဲ့တဲ့လမှာစုံစမ်းစစ်ဆေးနေတာပါ။ဆောက်လုပ်ရေးလမ်းအသုံးပြုမှုစာချုပ်တွေနဲ့အစိုးရရဲ့ဝယ်ယူမှုလုပ်ငန်းတွေဟာအထူးကပြဿနာတွေဖြစ်တယ်လို့ဆိုပါရဲ။ဒါနဲ့မကတရားဝင်ဆောက်ရွက်အထောက်အထားတွေကိုရှေ့ဆက်လုပ်ပေးဖို့ဒါမှမဟုတ်လဲလမ်းစီကံချိုးဖောက်မှုမှာအရေးယူမခံရအောင်လို့ရစီကအငွေကြေးတောင်းခံတာတွေလည်းရှိနေပါရဲ။ထုတ်ကုန်တင်ပို့မှုကနေစီးပွားရေးတိုးတက်လာတဲ့ဗီယက်နမ်နိုင်ငံဟာပြည်ပရင်းနှီးမြှုပ်နှံသူတွေကြားလူကြိုက်များတဲ့နိုင်ငံတစ်ခုဖြစ်လာပါရဲ။2012ခုနှစ်ကနေ2016ခုနှစ်ကြားဗီယက်နမ်နိုင်ငံရဲ့နှစ်စဉ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းက 5.2 ရာခိုင်နှုန်းကနေ 6.68 ရာခိုင်နှုန်းထိမြင့်တက်လာခဲ့တာဖြစ်ပါရဲ
။
နောက်ဆုံးရသတင်းတွေကိုမတ်တရင်ထိုင်တဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပြပါမယ်။ဒီမြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခါတွေနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲလူအခွင့်ရေးချိုးဖောက်မှုတွေအလုံးကိုရှုံချကြောင်းနဲ့အခြေအနေတွေပုံမှန်ပြန်ဖြစ်အောင်ကြိုးပမ်းနေကြောင်းနိုင်ငံတို့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။တနှစ်ကျော်ကြာရသအစိုးရလက်ထက်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကြိုးပမ်းမှုတွေနဲ့ပတ်သက်လို့ဒီကနေ့မိန့်ခွန်းပြောကြရမှာဒေါအောင်ဆန်းစုကြည်ကအဲ့ဒီလိုပြောဆိုခဲ့တာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်မမမြင့်ခိုင်ကပြောပြပေးမှာဖြစ်ပါရဲ့ရှင
်ရခိုင်ပြည်နယ်အရေးကင်တွဲဖြည့်ရှင်မှုနဲ့ပတ်သက်ပြီးမြန်မာအစိုးရပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေမြင့်တက်နေချိန်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကနိုင်ငံခြားတန်တမန်တွေကိုဖိတ်ကြားပြီးရခိုင်အရေးအပါအဝင်တနစ်ကျော်ကြာအရက်သားအစိုးရအသစ်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးမိန့်ခွန်းတစ်ရက်ကိုဒီကနေ့နေပြည်တော်မှာပြောကြားခဲ့တာပါရခိုင်ပြည်နယ်ရင်းကလူခွင့်ရေးချိုးဖောက်မှုနဲ့အကြမ်းဖက်မှုမန္တမယကိုရှုတ်ချပြီးရခိုင်ပြည်နယ်တစ်ခုလုံးရဲ့တည်ငြိမ်အေဂျင်စီအတွက်ဥတီဆောင်ရွက်သွားမယ်လို့ဒေါ်ဆန်းစုကြည်ကအခုလိုပြောလိုက်တာပါ
We condemn all human rights violations and unlawful violence. We are committed to the restoration of peace, stability and rule of law throughout the state.
ဥပဒေမဲ့အကြမ်းဖက်လုပ်ရတဲ့လူခွင့်ရေးချိုးဖောက်မှုတွေအလုံးကိုကျမတို့ပြစ်တင်ရှုတ်ချပါတယ်။နိုင်ငံတော်ဝန်လုံးမှာတရားဥပဒေစိုးမိုးရေးတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးပြန်လည်ထိန်းသိမ်းဖို့အတွက်ကျမတို့တန်ဋိဌာန်ချမှတ်ထားပြီးဖြစ်ပါတယ်။အပြစ်မဲ့အယက်သားတွေကိုထိခိုက်တာနဲ့တနွေငင်းဒဇင်ပါနစ်နာရတာတွေကိုရှောင်ရှားနိုင်ဖို့အတွက်လူညိုရေးတပ်ဖွဲ့ဝင်တွေအနေနဲ့နည်းမြရှင်းလင်းရေးစစ်ဆင်ရေးဆောင်ရွက်တဲ့အခါမှာလုံထုံးလုံနီးစည်းမျဉ်းတွေကိုအသေးချာအပြည့်အဝလိုက်နာပြီးထိန်းထိန်းသိမ်းသိမ်းလုပ်ဖို့ညွှန်ကြားထားပြီးဖြစ်ပါတယ်
။ဒါအပြင်ရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့စစ်စစ်ဆက်ဆက်စုံစမ်းစစ်ဆေးတာတွေကိုကြောက်ရွံ့နေမှာမဟုတ်ဘူးလို့လည်းဒေါ်ဆန်းစုကြည်ကထည့်သွင်းပြောဆိုသွားပါတယ
်။ As a responsible member of the community of nations, Myanmar does not fear international scrutiny.
နိုင်ငံတကာအတိုင်းဝန်ဖွဲ့ဝင်တာဝန်သိတဲ့နိုင်ငံတနိုင်ငံအနေနဲ့မြန်မာနိုင်ငံဟာနိုင်ငံတကာကစစ်စစ်ဆက်ဆက်စစ်ဆေးတာတွေစီစစ်တာတွေကိုမကြောက်ပါဘူး။နိုင်ငံအတွင်းမှာရှိတဲ့အတိုင်းအဝိုင်းအလုံးအတွက်ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးကိုရှေ့ရှုမယ်ရေရှည်တည်ရမယ်အဖြေရှာဖို့အတွက်ကျမတို့တာဝန်ခံထားပြီးဖြစ်ပါတယ်
။မကြာသေးခင်ကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်တော်အကြမ်းဖက်တိုက်ခိုက်မှုကြောင့်မွတ်စလင်ဒုက္ခသည်အများအပြားဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြရဲဆိုပေမဲ့ မွတ်စလင်အတိုင်းဝိုင်း90ရာခိုင်နှုန်းကျော်လောက်ဟာပဋိပက္ခဆောင်ထဲမှာနေထိုင်နေကြစေဖြစ်တာမို့ဒါနဲ့ပတ်သက်ပြီးအပြေထုတ်ကြည့်ဖို့လဲဒေါန်ဆန်းစုကြည်ကဆိုပါတယ်။မီးလောင်ပြင်တွေအိုးအိမ်စွန့်ခွာထွက်ပြေးကြသူတွေကိုကြည့်ပြီးနိုင်ငံတကာကမိတ်ဆွေတွေစိုးရိမ်ပူပန်နေကြတယ်ဆိုတာနားလည်ပေမဲ့စက်တင်ဘာ9ရက်နေ့နောက်ပိုင်းရခိုင်ပြည်နယ်ရင်းမှာအခြေအနေတည်ငြိမ်စပြုနေပြီလို့သူကပြောပါတယ
်။ Since the 5th of September there have been no armed clashes and there have been no clearance operations.
စက်တင်ဘာလ9ရက်နေ့ကစပြီးတော့လက်နက်ကိုင်တိုက်ခိုက်တာတွေမရှိတော့ပါဘူး။နေမြေရှင်းလင်းရေးစစ်ဆင်ရေးလည်းပြီးသွားပါပြီ။ဒါပေမဲ့လည်းမွတ်စလင်တွေအတော်များများနေဆက်ကိုဖျက်ကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးပြေးကြတယ်ကြားလို့ကျမတို့စိုးရိမ်မိပါတယ်။ဘာဖြစ်လို့အခုလိုအလုံးရင်းနဲ့ထွက်ပြေးနေကြတယ်လဲဆိုတာကိုအဖြေရှာကြရမှာဖြစ်ပါတယ်။ကျမတို့အနေနဲ့ထွက်ပြေးသွားတဲ့သူတွေကိုရောမထွက်ပြေးပဲကြံနေခဲ့တဲ့သူတွေကိုပါစကားပြောချင်ပါတယ်။ရခိုင်ပြည်နယ်မှာနေထိုင်ကြတဲ့မွတ်စလင်အများစုဟာအလုံးရင်းနဲ့ထွက်ပြေးကြတဲ့အထက်မှာမပါဝင်ကြဘူးဆိုတာကိုသိတဲ့လူနည်းနည်းပဲရှိကြတယ်လို့ကျွန်မထင်ပါတယ်
။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ကအကြံပေးထားသလိုတပတ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့နိုင်ငံသားပြန်လည်စီစီရေးလုပ်ငန်းစဉ်ကိုဘယ်အချိန်မှစတင်နိုင်တယ်လို့ဒွန်ဆန်းစုကြည်ကပြောဆိုသွားတာဖြစ်ပြီး1982နိုင်ငံသားဥပဒေကိုပြန်လည်စမ်းစစ်ဖို့ကိစ္စကိုတော့ထည့်သွင်းပြောဆိုသွားတာမရှိပါဘူးရခိုင်ပဋိပက္ခနဲ့ပတ်သက်ပြီးအရေးယူမှုတွေမလုပ်ခင်မှာအပြန်အလှန်ဆွတ်ဆွဲပြောဆိုနေတာတွေကိုနားထောင်ဖို့လိုသလိုအမှန်တကယ်အရေးယူမှုတွေလုပ်ဖို့ဆွတ်ဆွဲချက်တွေခိုင်မာရဲ့လားဆိုတာသိအောင်လုပ်ဖို့လိုတယ်လို့ဒွန်ဆန်းစုကြည်ကဆိုပါတယ
် There have been allegations and counter allegations and we have to listen to all of them
ပြန်လည်ဆွတ်ဆွဲနေကြတာတွေအားလုံးကိုကျမတို့နားထောင်ကြရမှာပါဒါတွေကိုကျမတို့အရေးမယူခင်မှာဒီဆွဆွဲချက်တွေဟာခိုင်မာတဲ့အထောက်အထားတွေပေါ်မှာအခြေခံတာဟုတ်ရဲ့လားဆိုတာကိုကျမတို့သိကြအောင်အရင်လုပ်ကြရမှာဖြစ်ပါတယ်နိုင်ငံတကာအတိုင်းဝိုင်းကလက်ခံထားတဲ့လူအခွင့်အရေးကိုချိုးဖောက်သူတွေတရားဥပဒေကိုစန့်ကျင်နေကြသူတွေဆိုရင်ဘသူပဲဖြစ်ဖြစ်ဘယ်ဘာသာဝင်ပဲဖြစ်ဖြစ်ဘယ်လူမျိုးဒါမှမဟုတ်ဘလို့နိုင်ငံရေးယက်တီချက်ပဲရှိရှိကျမတို့အရေးယူသွားမှာဖြစ်ပါတယ်
ကုလသမဂ္ဂရဲ့စည်ရင်းတွေအရရိုဟင်ဂျာဒုက္ခသည်3သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးသိမ်းရှောင်နေရတာကြောင့်ရခိုင်အရေးနဲ့ပတ်သက်လို့နိုင်ငံတကာကမြန်မာအစိုးရပေါ်တောက်လျှောက်ဖိအားပေးပြောဆိုနေသလိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖွဲ့ကတော့မြန်မာပြည်မှာရိုဟင်ဂျာဒုက္ခသည်တွေကိုတိုက်ခိုက်တာဟာလူမျိုးတုံးတပ်ဖြတ်မှုအစဉ်ရောက်နေပုံရတယ်လို့ပြောဆိုထားတာပါမြန်မာအစိုးရအနေနဲ့ကိုဖီအာနန်ကော်မရှင်အပါအဝင်ရခိုင်အရေးဆိုင်ရာအကြံပေးကော်မရှင်တွေရဲ့အကြံပြုချက်တွေကိုအကောင့်ထဲဖော်ဖို့စတင်ပြင်ဆင်နေပြီဖြစ်သလိုဒီအကြံပြုချက်တွေအကောင့်ထဲဖော်ရမှာနိုင်ငံတကာအနေနဲ့ပူးပေါင်းပါဝင်ဖို့လဲဒေါ်ဆန်းစုကြည်ကဖိတ်ခေါ်ထားပါတယ်ရှင်
။မမမြင့်ခိုင်တည်င်းပေးပို့ခဲ့တာဖြစ်ပါတယ်။တစ်ဆက်ထဲမှာပဲတက်မတော်အနေနဲ့ရခိုင်ဒေသအတွင်းအကျန်းဖက်သမားတွေကိုစစ်ဆင်ရေးလှုပ်ဆောင်တာမှာနိုင်ငံတကာကစွပ်စွဲတဲ့အတိုင်းဒေသခံတွေအပေါ်မှာလူအခွင့်အရေးချိုးဖောက်မှုတွေမရှိကြောင်းကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။အစွန်းရောက်တွေရဲ့တိုက်ခိုက်မှုတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့တုံ့ပြန်မှုတွေအပေါ်နိုင်ငံတကာကအမြင်လွဲမှားနေတယ်လို့လည်းဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းနဲ့ဆက်နွယ်ပြီးကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိတ်ဝင်းကပြောဆိုလိုက်တာပါအပြည့်စုံကိုတော့နေပြည်တော်မှာကိုတိုင်းတွားရောက်တည်င်းယူနေတဲ့ VOA မြန်မာပိုင်းတည်င်းတော့မေခတ်ကတည်င်းပေးပို့ထားပါရဲ့ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်မှုတွေပေါ်ဝေဖန်မှုတွေနဲ့ပတ်သက်လို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားတဲ့အခမ်းအနားမှာပဲကာကွယ်ရေးဝန်ကြီးကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါအာဆာအစွန်းရောက်အဖွဲ့ရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်ဆောင်ရွက်နေတဲ့စစ်စင်ရေးတွေအတွင်ဥပဒေနဲ့အညီဆောင်ရွက်နေကြောင်းကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကပြောဆိုလိုက်ပါတယ်
။လုံးဝချုပ်ပေါက်တာမဖြစ်ပါဘူး။ကျွန်တော်တို့အင်အားသုံးပြီးတော့မလုပ်ပါဘူး။ကျွန်တော်တို့ဟာအင်အားကိုလိုသလောက်ပဲပေါ့။လိုသလောက်ကလေးပဲထိမ့်သိမ့်သိမ့်သိမ့်တုံးဆွဲပါတယ်။ဒါဆိုကျွန်တော်တို့ကဟိုတရားဥပဒေနဲ့ညီတဲ့လူတွေကိုစောင့်ရှောက်ဖို့ပဲရှိပါတယ်။တရားဥပဒေနဲ့မညီတဲ့အပြစ်ရှိတဲ့လူတွေကိုပဲကျွန်တော်တို့ကဥပဒေနဲ့ညီအရေးကြီးရမှာပဲဖြစ်ပါတယ်ကျွန်တော်တို့အဲဒီမှာဟိုမွတ်စလင်ရွာတွေလည်းအများကြီးတန်ပါတယ်သူတို့ကိုလည်းကျွန်တော်တို့ကောင်းမွန်မွန်စောင့်ရှောက်ပေးနေပါတ
ယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကအာစာအစွန်းရောက်အုပ်စုရဲ့တိုက်ခိုက်မှုတွေကြုံရပြီးနောက်စစ်တပ်ရဲ့စစ်ဆင်ရေးတွေကြောင့်အိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးရသူ၄သိန်းကျော်ထိရှိနေပြီလို့ကုလသမဂ္ဂကခန့်မှန်းထားပြီးလုံခြုံရေးတပ်ဖွဲ့တွေရဲ့ကင်တွယ်မှုအပေါ်မှာလည်းဝေဖန်မှုတွေထွက်ပေါ်နေတာဖြစ်ပါတယ်ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကတော့နိုင်ငံတကာမီဒီယာတွေမှာလွဲမှားတဲ့တင်ပြမှုတွေဟာလည်းအထင်မြင်လွဲစရာတွေဖြစ်နေရတယ်လို့ဆိုပါတယ်
အဲ့တော့ကျွန်တော်တို့ပြောရရင်တော့အရာတဲ့ဆေးကဇလန်းဆင်တာပေါ့ဇလန်းဆင်ပြီးတော့စ
သူတို့ကလည်းစလည်းလုပ်တယ်ပြီးတဲ့ခါကျတော့သူတို့ကထွက်ပြေးတယ်သူတို့စကားပေါက်တဲ့ခါကျတော့စကားဘလို့ထင်လဲဆိုတော့သူတို့ပေါ်မှာတနာတယ်အမမသူတို့တက်ပြတ်သွားတဲ့မျိုးတွေဒိုင်းနဲ့ဒီရခိုင်တွေသူတို့တကယ်အသက်ခံတဲ့လူတွေကြတော့မသိဘူးပေါ့အဲ့ဒါကလေးစီးလောက်ခါတာကျွန်တော်တိုင်းသားတွေဖြစ်ပါတယ်အဲ့ဒါကိုသူတို့ကကြောင်းမြန်ပြောတဲ့ခါကျတော့ကဘာကြောင်းမြန်မြန်တယ
်ဒီကနေ့နိုင်ငံတော်အတိုင်ပင်ခံပြောတဲ့မိန့်ခွန်းမှာလေနိုင်ငံတော်ဘက်ကလူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်လို့ပြောဆိုချက်တွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုနဲ့တရားဥပဒေအရမညီညွတ်မှုတွေကိုရှုံချတယ်လို့စစ်စင်ရေးလှုပ်ဆောင်တာမှာတရားဥပဒေအတိုင်းဆောင်ရွက်ဖို့နဲ့အပြစ်မဲ့ရဲသားတွေပေါ်ကာကွယ်ဖို့လုံခြုံရေးတာဝန်ယူသူတွေကိုမှာကြားထားကြောင်းလည်းပြောဆိုခဲ့ပါတယ်လူခွင့်ရေးချုပ်ဖောက်သူတွေကိုလည်းအရေးယူမှာဖြစ်ကြောင်းကတိပြုခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့မိန့်ခွန်းအပေါ်မှာတော့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂရုံပြောရေးဆိုခွင့်ရှိသူအင်ဒူကတ်ဝုတ်ကကြိုဆိုလိုက်ပါတယ
် I think as part of the United Nations and the international community we
ကျွန်တော်တို့ကုလသမဂ္ဂရဲ့စိတ်ပိုင်းတစ်ခုအနေနဲ့ရောနိုင်ငံတကာအတိုင်ဝမ်းတစ်ခုအနေနဲ့ပါဒီကနေ့မှန်ကန်တဲ့မိန့်ခွန်းတစ်ရက်ကိုကြားခဲ့ရတာပါကျွန်တော်တို့ဆက်ပြီးတော့ဘာတွေလုပ်နိုင်မယ်ဆိုတာကိုကြည့်ရမှာပါတကယ်ကိုအပြည့်သဘောဆောင်တဲ့ပြောကြချက်တစ်ခုကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လက်တွဲလှုပ်ဆောင်နိုင်တယ်အပြည့်သဘောဆောင်တဲ့အခန်းကဏ္ဍတွေကနေပြီးတော့ပါဝင်နိုင်တယ်ဆိုတာပါပဲကျွန်တော်တို့ကလည်းအပြည့်သဘောနဲ့ပါဝင်ဖို့မလုပ်နိုင်တယ်ဆိုတာကိုကြည့်ပါမယ်ရခိုင်ပြည်နယ်မှာတကယ်ကိုခက်ခဲတဲ့လက်ရှိအခြေအနေကမြေပြင်မှာဘာတွေဖြစ်ပျက်နေလဲဆိုတာကိုဘယ်သူမှတိတိကျကျမသိရတာပါဒီကနေ့ဒေါ်ဆန်းစုကြည်ရဲ့မိန့်ခွန်းကနေကျွန်တော်တို့ကိုဖိတ်ခေါ်ပြီးတော့အဲ့ဒီနေရာကိုကိုယ်တိုင်သွားပြီးကြည့်ကြဖို့လုံခြုံရေးအခြေအနေတွေပြီးရင်ပြီးသလောက်သွားနိုင်တယ်လို့ပြောတာမို့လို့ဒါဟာအပြုသဘောဆောင်တဲ့ကြေညာချက်နောက်တစ်ခုပါ
မြန်မာနိုင်ငံရေးလေလာတုံးသက်သူဦးမမောင်စိုးကတော့ဒေါ်ဆန်းစုကြည်မိန်ကုန်းနဲ့ပတ်သက်လို့အခုလိုတုံးသက်လိုက်ပါတယ
်ပြောတာအချုပ်ကြီးလိုက်ရင်တော့သူကအလေအားရက်ပြီးပြောသွားတာတစ်ဖက်ဘက်ကမှဖဲလိုက်ပြီးတော့ပြောတာတော့မရှိဘူးတစ်ဖက်ဘက်ကရက်ပြောတာလည်းမရှိဘူးနောက်တစ်ဖက်ဘက်ကအပြစ်တင်တာလည်းမရှိဘူးပေါ့နော်သူလုံနိုင်တာတဲ့ဟာအတိုင်းတာကိုသူချပြလိုက်တာပဲ
ရခိုင်ပြည်နယ်ကပြည်ပခရီးနဲ့ပြည်တွင်းလုံခြုံရေးအခြေအနေတွေကြောင့်ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မဲ့အစီအစဉ်ကိုတော့ဒေါ်ဆန်းစုကြည်ကပယ်ဖျက်ထားပါတယ်အထွေထွေညီလာခံကိုတော့ဒေါ်ဆန်းစုကြည်ကိုစားဒုတိယသမ္မတဟင်နရီဗန်ဒီယူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်နေပြီးမနက်ဖြန်ပုတ်တဟုနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာမိန့်ခွန်းပြောဆိုသွားမှာဖြစ်ပါတယ်ရှင
်မိခသတင်းပေးပို့ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကမတိမငိအခြေအနေတွေကိုအလေးထားပြောကြားခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ဒီကနေ့မိန့်ခွန်းအပေါ်မှာတော့သဘောထားအမြင်တွေအမျိုးမျိုးရှိနေကြပါတယ်။အင်္ဂလိပ်ဘာသာနဲ့ပြောကြားတဲ့မိန့်ခွန်းကိုနိုင်ငံတကာအသိုင်းအဝိုင်းကိုရည်ရွယ်ကြောင်းဒေါ်အောင်ဆန်းစုကြည်ကပြောဆိုထားပေမဲ့လက်တွေ့အခြေအနေတွေနဲ့ကင်းကွာနေတဲ့ဆိုပြီးလူအခွင့်အရေးအဖွဲ့တွေကဝေဖန်နေကြပါတယ်။အပြည့်အစုံကိုတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းအပေါ်သဘောထားအမြင်အမျိုးမျိုးထွက်ပေါ်နေတဲ့အထက်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကြားမှာတော့အားမလို့အားမရအဝေးဖန်နေကြပါတယ်။နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကတော့ဒေါ်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းဟာလက်တွေ့အခြေအနေနဲ့ကင်းကွာနေတယ်လို့အခုလိုဆိုပါတယ်
I think there's a mixture of her being somewhat isolated and you know relying on the military to provide her briefings on what's going on there.
သူအနေနဲ့တတိယချဖြစ်နေတယ်လို့ဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်တဲ့စီရင်စာတွေအတွက်စစ်တပ်ကပဲအားထားနေရတာတွေရောရှက်နေရလို့ထင်ပါတယ်။စစ်တပ်ကနေသူ့အနေနဲ့သတင်းမှန်တွေရနိုင်မှာမဟုတ်ပါဘူး။
မြန်မာနိုင်ငံကအစ္စလာမ်ဓမ္မဗိမာန်ဦးဆောင်စော်အယေမုတ်ဦးလည်းဖြစ်တဲ့ဦးဝေလွင်ကတော့ထောင်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းဟာရိုးသားမှုအပြည့်နဲ့ပြောဆိုသွားတာဖြစ်ပေမဲ့အားနည်းချက်တချို့ရှိနေတယ်လို့သုံးသပ်ပါတယ်။
တဲ့အချက်ကတော့လေသူ့အနေကယူသားမှုအပြည့်အဝရှိတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်နော်နေ့အချက်အနေကသူ့အနေနဲ့ကဟိုပြင်ပြတဲ့နေရာမှာမြင်းပယ်ခြင်းပေါ့လေဟိုကျွန်တော်ပါကွန်မက်ဆိုဖလက်ဒီနိုင်ယယ်ပေါ့အောက်ဒရိုက်ဒီနိုင်ယယ်ဘာတစ်ခုမှမလုပ်ဘူးအဲ့တော့သူ့အနေနဲ့ကဒီဘာသာပေါင်းစုံတည်ရှိတဲ့အကြောင်းကိုသူမြင်းအဆုံးမရှိဘူးပါတာပေါင်းစုံတခါကြတာရှိအတွက်သူကြိုးစားတယ်ဆိုတော့ကြောသွားတယ်အဲ့ဒါလေးကိုကျွန်တော်ဒီနေ့လေးလေးနက်နက်အသိမှပြုတယ်တိုးတော်လည်းပဲလက်ရှိအခြေအနေမှာဟိုရခိုင်ပြည်နယ်မှာရှိနေတဲ့အစ္စလာမ်ဘာသာဝင်တွေအတွက်ပညာရေးတို့ကျပ်ပါရေးတို့ကတော့သူပြောသလိုဟိုအပြည့်အဝတော့မရသေးဘူ
းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတော့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့အပါအဝင်နိုင်ငံတကာရဲ့စုံစမ်းစစ်ဆေးမှုတွေကိုလက်ခံဖို့တိုက်တွန်းနေကြတာပါနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့မြန်မာနိုင်ငံဆိုင်ရာသုတေသီ Laura Hein ကတော့ဒေါ်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းဟာအခြေအနေမှန်တွေကိုထင်ဟမှုမရှိဘူးလို့ခုလိုဝေဖန်ထားပါတယ်
။ Well I think the speech today much anticipated obviously was
an indication that this
government is going to go to the camera at a time ဒီခိုင်ပြည်နယ်မှာကြုံနေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဖြစ်ပြနေတာတွေကိုအရက်သားအစိုးရကငင်းပယ်နေတဲ့လက္ခဏာတစ်ခုလို့ယူဆပါတယ်။တချို့ပြောဆိုချက်တွေဟာဆိုရင်လေမမှန်ကန်တာတွေအပြစ်ဖို့တာတွေနဲ့ရောထွေးနေပါတယ်
။ Coffee Annan ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်တဲ့ဦးဝေလွင်ကတော့ဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းဟာပြဿနာကိုလက်တွေ့ကျကျဖြေရှင်းဖို့ကြိုးပမ်းနေတာကိုပြသနေတယ်လို့အခုလို့ဆိုပါတယ်
။ကျွန်တော်တို့ပြဿနာရည်ကြီးတစ်ခုကိုကျူသာအထုတ်ကြုံကပြီးတော့ဘယ်လိုကြော်သွားမလဲဆိုတဲ့ဟာကိုပြောသွားတယ်ဆိုရင်အခြေအနေတွေကိုသူရင်းစုံစားမဟုတ်ဘူးနော်သူဒါအရေးတကြီးလုံးဝပဲအခြေအနေတွေရှိနေတယ်ဆိုတာကိုသူလက်ခံသိမှတ်ကြည့်ပြီးဒါကိုဘယ်လိုကြော်သွားရမလဲဆိုတာကိုနော်အတိအပြီးဆိုင်ရာပုံစံတွေကိုလည်းသူအနေနဲ့ကားလဲမှုပြေးဖို့ပြောတယ်ဒီတွင်းမှာရှိနေတဲ့လက်သမားတွေကိုလည်းနိုင်ငံတော်အစိုးရနဲ့ပူးပေါင်းပြီးတော့မင်းများစုံတမ်းဆက်စည်းတွေလုပ်ဖို့အတွက်စိတ်ပေါ်နေပါတယ်ဘာလို့မရှိပါဘူးမဟုတ်ပါဘူးမဖြစ်ပါဘူးလို့ညွှန်ဆိုထားတာတကယ်မှဖြစ်တယ
်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာလက်ရှိကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးဝေဖန်ခံရမယ့်အနေအထားတွေလည်းရှိနေတာပါဒီအစည်းအဝေးကိုပြည်ရင်းမှာအာယုံဆိုင်ဆရာကိစ္စရဲ့အတော်များများရှိနေတဲ့အတွက်ဆိုပြီးဒေါအောင်ဆန်းစုကြည်ကိုစားသူသမရဟင်နရီဗန်တီယူသာတက်ရောက်လာခဲ့တာဖြစ်ပါတယ်ရှင်
နယ်လောင်တင်ပြခဲ့တာပါရှင်။ရခိုင်ပြည်နယ်တဲကအခြေအနေတွေနဲ့ပတ်သက်လို့စုံစမ်းမှုဖွဲ့စည်းထားတဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့အနေနဲ့မြန်မာနိုင်ငံကိုဝင်ခွင့်ပြုဖို့မြန်မာအစိုးရကိုဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။မြန်မာအစိုးရကိုယ်စားလှယ်ဘက်ကတော့အခြေအနေတွေရှုပ်ထွေးလာနိုင်တဲ့အတွက်လက်ခံနိုင်မှာမဟုတ်ကြောင်းတုံ့ပြန်ပြောဆိုခဲ့တာပါ။ဒီကနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့လူခွင့်ရေးကောင်စီစည်းဝေးမှာပြောဆိုခဲ့ကြတဲ့အခြေအနေတွေကိုတော့ဒီဦးသိန်းထိုက်ဦးကပြောပြပေးမှာဖြစ်ပါတယ်ရှင်။
ရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွေချုပ်ပေါမှုတွေကြေကြေပြန့်ပြန့်ရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့အတွက်အချက်အလက်ရှာဖွေရေးအဖွဲ့စီလူဖို့ကုလသမဂ္ဂလူခွေကောင်စီကပြီးခဲ့တဲ့မတ်လကလေးကကျွမ်းကျင်သူပုဂ္ဂိုလ်၃ယောက်ပါဝင်တဲ့အဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်းကြေညာခဲ့တာပါမြန်မာအစိုးရဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးသဘောမတူတဲ့အတွက်ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုပြီးအတိအလင်းညှင်းဆိုခဲ့ပြီးဖြစ်ပါတယ်ဒီကနေ့ဂျနီဗာမှာကျင်းပတဲ့လူခွေကောင်စီစည်းဝေးမှာအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမတ်ဇူဂီဒရစ်မန်ကအခုလိုပြောပါတယ
် I take this occasion to reiterate
ဒီချိန်ခါမှာမြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်ဖို့အရေးကြီးဆုံးအနေနဲ့ကျွန်တော်တို့ကိုတိုင်းပြည်အတွင်းလာရောက်ခွင့်ပေးဖို့တောင်းဆိုချင်ပါတယ
် The hundreds of thousands of refugees internally
ထောင်ထဲချီတဲ့ဒုက္ခသည်တွေပြည်တွင်းအိုးအိမ်မဲ့ထွက်ပြေးနေသူတွေလူခွင့်ရေးချိုးဖောက်မှုကြောင့်ထိခိုက်ခဲ့ရတဲ့လူအတိုင်းဝိုင်းအနေနဲ့ဘာကြောင့်ဖြစ်ခဲ့တယ်ဘယ်သူကြောင့်ဖြစ်ခဲ့တယ်ဆိုတာတွေကိုတီးခွင့်ရှိပါတယ
်မြန်မာသံအမတ်ကြီးဦးတင်လင်းကတော့ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့ပြည်ပကဟာလုံခြုံရေးတပ်ဖွဲ့ဝင်တွေပေါ်အကြမ်းဖက်တိုက်ခိုက်မှုကစခဲ့တာဖြစ်ပြီးအချုပ်အခြာအနာကိုကာကွယ်ဖို့အတွက်လုံခြုံရေးအရာတင့်တော်တဲ့စီမံအနေနဲ့ပြန်လည်တုံ့ပြန်ခဲ့တဲ့အကြောင်းရှင်းလင်းခဲ့ပါတယ်တချိန်တည်းမှာမြန်မာအစိုးရအနေနဲ့ငြိမ်းချမ်းရေးနဲ့ဥပဒေစိုးမိုးရေးအတွက်စ조사ဆောင်ရွက်နေတဲ့အကြောင်းရှင်းလင်းပြောဆိုသွားခဲ့တာပ
ါ Such a mission is not a helpful course of action.
ရခိုင်ပြည်နယ်ရေခဲခဲတဲ့ဒါဝင်တွေကိုထမ်းဆောင်နေရတဲ့အချိန်မှာလူခွေကောင်စီဘက်ကအခုလိုအချက်အလက်ရှာဖွေရေးအဖွဲ့ဖွဲ့တာကအခြေအနေကိုကူညီရမရောက်တဲ့အကြောင်းလဲတာမကြီးဦးထင်လင်းကပြောဆိုသွားပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကရခိုင်ပြည်နယ်အတွင်းတည်ငြိမ်ရေးနဲ့သာသနာဖြစ်မှုကိုဖျက်ဆီးတဲ့လုပ်ရက်တွေအပေါ်ဥပဒေနဲ့အညီရေးယူသွားမယ်လို့အာမခံပြောကြားသွားပြီးနောက်တည့်ရက်မှာပဲလူခွေကောင်စီမှမြမရေးဆွေးနွေးပြောဆိုကြတာပါဒေါအောင်ဆန်းစုကြည်ရဲ့ပြောကြားချက်တွေနဲ့ပတ်သက်လို့လူခွေရေးအဖွဲ့တွေကဝေဖန်ပြောဆိုနေပေမဲ့လည်းနိုင်ငံတကာသံတမန်တချို့ကတော့အကောင်းမြင်မျှော်လင့်တဲ့အကြောင်းတုံ့ပြန်ပြောဆိုကြပါလိမ့်ခင်ဗျာ
ဗီအိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ထိမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းကန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
။ VOA မြန်မာပိုင်းအင်ကာနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲပြီးမှမကြာခင်တိုက်ရိုက်လေလံဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ဒီအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင်။
အမေရိကန်ပြည်တော်စုရဲ့ကျန်းမာရေးဆောင်ရှောက်မှုအနာဂတ်ဟာဝါရှင်တန်နိုင်ငံရေးလောကအတွင်းသဘောထားကွဲလွဲချက်တရအဖြစ်ပြန်လည်သက်ဝင်လာပါလေ။ Obama care လို့ခေါ်နေတဲ့လက်ရှိဒီပိုင်းတိုင်းကျန်းမာရေးဆောင်ရှောက်မှုပြည်တော်စုအစိုးရဥပဒေကိုစားထိုးဖို့အစီအစဉ်သစ်နှစ်ခုပြီးခဲ့တဲ့ဘက်ကထွက်ပေါ်လာခဲ့ပေမဲ့နှစ်ခုစလုံးကအတွေးခေါ်ရဆွန်းတစ်ဖက်မှာရောက်နေတဲ့မတူညီတဲ့အစီအစဉ်တွေဖြစ်နေပါလေ။သမ္မတ Obama လက်ထက်ကျန်းမာရေးဆောင်ရှောက်မှုကအမေရိကန်ပြည်သူတွေပုဂ္ဂလိကကျန်းမာရေးအာမခံမဖြစ်မနေဝယ်နိုင်အောင်ထောက်ပံ့တယ်လို့မဝယ်ရင်လည်းအရေးယူဖို့စီကံသတ်မှတ်ချက်တွေပြဌာန်းထားတာပါအခုလွတ်တော်နဲ့အင်ပြူတော်ကို Republican တွေကြီးစိုးနေပေမဲ့ဒီဥပဒေကိုအစားထိုးဖို့မတက်နိုင်သေးပါဘူးဥပဒေကျမ်းကိုသဘောမတူသလိုပြင်ဆင်ချက်ကိုသဘောမတူသေးတဲ့အကြောင်းအထက်လွတ်တော်မှကြေညာသွားခဲ့တာပါပြည်ခဲ့တဲ့ဇူလိုင်လအထက်လွတ်တော်အမတ်ဂျွန်မက်ကင်းကပြင်ဆင်ချက်ဥပဒေကျမ်းကိုလက်မခံဘူးဆိုပြီးပြက်ပြက်သားသားဆုံးဖြတ်လိုက်ချိန်မှာအိုဘားမားလက်ထက်ကျန်းမာရေးဆောင်ရှောက်မှုပြင်ဆင်ရေးလုပ်ငန်းစဉ်တွေအဆုံးသတ်သွားပြီဆိုပြီးအများအတွက်ဆခဲ့ကြပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုအတွင်းပြည်내50ကိုပြည်ထောင်စုအစိုးရကငွေကြေးထောက်ပံ့ပြီးပြည်내တွေမှာကိုယ့်အစီအစဉ်နဲ့ကိုယ်ကျန်းမာရေးဆောင်ရှောက်မှုစလုပ်ဖို့အိုဘားမားကဲအကိုပြန်ပြင်မဲ့ဆိုပြီးချက်တွေပြန်ထွက်လာပါတယ်။ Republican အထက်လွှတ်တော်အမတ် Lindsey Graham ကအခုလိုပြောပါလေ
We refuse to quit.
ကျွန်တော်တို့အလျှော့ပေးလိုက်မှာမဟုတ်ပါဘူး။တကယ်လို့ခမားပြည်နယ်မှာပတ်စံဖို့ရတဲ့တယ်လို့ယုံကြည်ရင်ပိုပြီးပြောင်းလဲပြင်လဲဝေးချေလို့ရတဲ့အာမခံရှိရပါမယ်။ဒီတော့ကျွန်တော်တို့အဆိုပြုတာကိုထောက်ခံမယ်ပေးပါ
။ကျမကြီးဆောင်းဆောင်မှုမှာပြည်တော်စုစိုးရပါဝင်တဲ့ခန့်ကန်တာကိုရှော့ချဖို့ Republican တွေဘက်ကကြိုးပမ်းနေတဲ့အချိန်မှာပဲ Democrat တွေဘက်ကတော့စန့်ကျင်ဘက်ကနေတောင်းဆိုနေကြတာပါ။အားလုံးအတွက်ကျမကြီးဆောင်းဆောင်မှုကိုတပြေးညီသတ်မှတ်ပြီးပြည်ထောင်စုအစိုးရတခုတည်းကသာကင်တွယ်ဖို့အဆိုပြုနေပါတယ်ဒီမိုကရက်ထက်လွတ်တော်အမတ်အဲလစ်ဘတ်ဝါရန်ကခုလိုပြောပါတယ
် In this country
ဒီနိုင်ငံမှာလူတိုင်းလူတိုင်းအခြေခံကျန်းမာရေးစောင့်ရှောက်မှုအာမခံရခွင့်ရှိရပါလိမ့်မယ
်ပြည်ခဲ့တဲ့ရွေးကောက်ပွဲမှာဟီလာရီကလင်တန်ကိုရှင်းပြန်ခဲ့တဲ့ထက်လွတ်တော်အမတ်ဘန်နီဆန်ဒါစ်ကတော့ကနေဒါနဲ့အနောက်ဥရောပမှာကျင်းသုံးနေတဲ့ကျန်းမာရေးစောင့်ရှောက်မှုမျိုးအလားတူဖြစ်လာအောင်ဦးဆောင်ကြိုးပမ်းနေပါတယ်သူကခုလိုပြောပါတယ်
We begin the long and difficult struggle.
ကျွန်တော်တို့ရဲ့ကြီးမြတ်တဲ့အမေရိကန်ပြည်ထောင်စုဆိုတဲ့နိုင်ငံကြီးကပဲပြည်သူတွေလူတိုင်းအတွက်ကျန်းမာရေးဆောင်ရွက်မှုကိုမပေးနိုင်တဲ့ကမ္ဘာပေါ်ကတခုတည်းသောနိုင်ငံဆိုပြီးတော့ဂုဏ်သိက္ခာကျဆင်းနေတာပါ။ဒါကိုအဖတ်ဆင်နိုင်ဖို့ခက်ခက်ခဲခဲကြိုးပမ်းတဲ့လမ်းကိုစပြီးရှောင်နေပါတယ်
။ Bernie Sanders ရဲ့အစီအစဉ်ကလက်ရှိပြည်ထောင်စုအစိုးရရဲ့ကျန်းမာရေးဆောင်ရွက်မှုကိုပင်စင်စားတဲ့ကြီးကျန်းမာရေးဆောင်ရွက်မှုအထောက်အပံ့ယူသူတွေလူတိုင်းအတွက်ထပ်ပြီးတိုးချက်ပေးသွားမယ်အစီအစဉ်မှာအိုဘားမားလက်ထက်ဆောင်ရှောက်မှုကိုစတင်နေတဲ့ Republican တွေကတော့အစိုးရတခုတည်းကကျန်းမာရေးဆောင်ရှောက်မှုကိုချုပ်ကင်တာကအဆိုးအဝါဆုံးတွေးခေါ်မှုဆိုပြီးဝေဖန်ကန့်ကွက်နေပါတယ်ဒီတိုင်းဆက်သွားမယ်ဆိုရင်တိုင်းပြည်ဒီဝါလီခံရနိုင်တယ်ဆိုပြီးထောက်ပြနေတာပါ Republican ထက်လွတ်တော်အမတ် Lindsey Graham ကအခုလိုပြောပါတယ
် What Bernie is doing is a great
Bernie Sanders လုံနေတာကတိုင်းပြည်အတွက်အကျိုးမရှိပါဘူးဒီတိုင်းဆိုရင် Greece လို့ဖြစ်သွားပါလိမ့်မယ်
သမ္မတအိုဘားမားလက်ထက်ကျန်းမာရေးဆောင်ရှောက်မှုကိုပြောမှုဒီလမကုန်ခင်ထက်လွတ်တော်မှာ Republican တွေဘက်ကဥပဒေကြမ်းတစ်ခုအတည်ပြုနိုင်မှုလိုပါတယ်ဒီတစ်ချိန်တက်မအောင်မြင်မှုဆိုရင်လောလောဆယ်ပြည်နယ်တချို့မှာကျန်းမာရေးအာမခံလာစဉ်ကြီးပိုတိုးသွားပေမဲ့အာမခံမရှိတဲ့သူနည်းသွားစေတဲ့အိုဘားမားကဲရကိုပဲပို့ပြီးတော့အားကောင်းအောင်လုပ်ဖို့လွှတ်တော်အမတ်တွေပေါ်ဖိအားပေးလာနိုင်ပါတယ်ကျန်းမာရေးဆောင်ရှောက်မှုကိုပြည်တော်စုဆိုရတခုတည်းကထိန်းချုပ်ရေးဆိုပြုချက်ကတော့Republican လွှမ်းမိုးတဲ့လွှတ်တော်ကနေအတည်ပြုနိုင်ခြင်းခွင့်လန်းလုံးဝမရှိပါဘူး။ဒါပေမဲ့လည်းဒီသဘောတရားကိုဒီကနေ့ Obama လက်ထက်ဆောင်ရှောက်မှုဥပဒေကိုကာကွယ်နေတဲ့ Democrat အမတ်တချို့ကတော့မှလူတွေကိုစီယုံလုံးစော်တဲ့ဆိုပြုချက်တရားဖြစ်အသုံးပြုပြောဆိုနေကြောင်းပါခင်ဗျာ
။ မေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့ဓာတ်ရိုက်လေလိုင်းဆွေးနွေးကန်းကိုစီစဉ်တင်ဆက်သူကိုသားညုံဦးနဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့အလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမနေ့ကပဲဒီဒေါ်ဆန်းစုကြည်ကရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အကြက်တဲနဲ့ပတ်သက်ပြီးတော့သူ့ရဲ့မိကွန်ပြောသွားပါတယ်ပြောရမယ်ဆိုရင်တော့ပြည်တွင်းပြည်ပအတော်များများကဒီမိကွန်ကိုမျောလင်းတကြီးနဲ့ဘာပြောမလဲဆိုပြီးတော့စောင့်မျှော်နေကြတာပါအဲ့တော့ဒီမိကွန်နဲ့ပတ်သက်လို့အမြင်သုံးသပ်ချက်နောက်တစ်ခါဒီမိကွန်ရဲ့တဲ့ရောက်မှုနဲ့ပတ်သက်လို့ကျွန်တော်သုံးသပ်ဆွေးနွေးပါဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးကိုပင်နိုင်ကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတစ်ခုကတော့ဒီသတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်နောက်တစ်ခုကတော့မတ်သိန်နီထွန်းမတ်သိန်နီဦးပါမတ်သိန်နီဦးကတော့ Free Thinkers Technical Support Group ကပါဘာမှလို့ဘယ်လိုပြောလဲဘယ်လိုဘာသာပြန်လဲတော့မသိပါဘူးနောက်တစ်ခုကကျွန်တော်ဖြစ်ဆွပြီးတော့ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားတာရှိပါတယ်မန်လေးမြို့ကသတင်းစာဆရာဆိုင်ဆရာမင်းထက်ငင်းကြမှာသူတို့သုံးလုံးလေးလိုက်ပေါ်ရောက်နေပြီဖြစ်ပါတယ်ကျွန်တော်အရင်ဆုံးကိုစီသူအောင်မြတ်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျာကိုစီသူအောင်မြတ်ကြားပါလား
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ခုနကကျွန်တော်ပြောသွားလို့ပါဒေါန်ဆန်းစုကြည်မိကွန်းကိုအထူးသဖြင့်ပြည်တွင်းပေါ့နော်ပြည်ပကလည်းဒေါန်ဆန်းစုကြည်ကရခိုင်ရေးနဲ့ပတ်သက်ပြီးတော့မပြောထားဘူးဒါပထမဆုံးချင်းပြောမှဆိုလို့အကုန်လုံးကစောင့်ကြည့်နေကြပါတယ်အဲ့တော့အားလုံးမျှော်လင့်နေကြသလိုအဖြစ်တစုံတရာပြည်တွင်းမှာပဲဖြစ်စေပြည်ပမှာပဲဖြစ်စေရနိုင်တဲ့မိကွန်းလို့ပြောနိုင်ပါလားခင်ဗျာ
အဲနိုင်ငံတကာကတော့အထူးကိုမျှော်လင့်တာပေါ့နော်အဲ့ဒီကုလသမဂ္ဂအစိုးရဒီမူဂျိုအန်တိုနီယိုအကူတရဆိုရင်လည်းသူကပြောထားတာရှိတယ်။ဒါနောက်ဆုံးပြင်ရေးပါညာဆိုတော့မှအရေးကြီးတာကကျွန်တော်ထင်တယ်သူ့ရဲ့ message ကနိုင်ငံတကာကိုပြောတယ်။နိုင်ငံတကာအထက်မှာတော့မှကုလသမဂ္ဂလုံခြုံရေးကောင်စီကိုပို့ပြီးတော့မှဥတည်တယ်လို့ကျွန်တော်ထင်တယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာအချက်၃ချက်ကျွန်တော်တွေ့ရတယ်။အချက်၃ချက်ကတော့ပထမတစ်ချက်ကအဲ့ဒီစစ်စင်ရေးတွေပေါ့နော်။ဒါကတော့သူတို့နိုင်ငံတကာသူတို့ဘက်ကသုံးတာကတော့ဒီဝင်ကြတွေကိုဟိုအကျံဖက်တဲ့ဟာတွေပါကြီးရက်တန့်ပြီးဖို့ပါညာဆိုတာတစ်ချက်ဒုတိယတစ်ချက်ကကြတော့အခုလိုဒုက္ခတွေဖြစ်သွားပြီးတစ်ခါကိုဆက်ပြီးသွားပြီးဒါတွေကိုပြန်လက်ခံဖို့ပြီးတော့အကူအညီတွေကိုလည်းအဲ့ဒါပေးဖို့ပြုဖို့အဲ့ဒါတစ်ချက်ဒုတိယတစ်ချက်တတိယတစ်ချက်ကတော့ကိုဖီအန်နာအစီအစဉ်ဆံမှာပါတဲ့အချက်တွေအကောင့်တွေပေါ်ဖို့ဆိုပြီးတော့မှအဲ့ဒီ၃ချက်ကျွန်တော်နားလည်တယ်အတခြားဟာတွေလည်းပါပါပေါ့လေအဓိကအဲ့ဒီ၃ချက်လို့နားလည်တယ်ဆိုတော့ဒီလိုတော့ဟောဆန်းစုကြည်ရဲ့မိခွန်းနဲ့မှဆိုရင်အဲ့ဒီ၃ချက်နဲ့ပတ်သက်လို့အဲ့ဒါတွေကိုသူပြန်ပြီးတော့မှဖြေရှင်းသွားတာအဲ့တော့ကျွန်တော်ကစစ်စင်ရေးနဲ့ပတ်သက်လို့ဆိုရင်လည်းစစ်စင်ရေးကဒါပြီးဆုံးသွားပြီစစ်စင်ရေးပြီးသွားပြီပေါ့နော်ဆိုတော့ရက်ဆိုင်လိုက်ပြီဆိုတဲ့ဥစ္စာကိုတစ်ခုတူအကြောင်းပြန်တယ်အဲ့တော့ဒုတိယတစ်ခုကတော့ဒီဒုက္ခတွေပြန်ပြီးတော့လက်ခံရေးနဲ့ပတ်သက်လို့လည်းအချိန်ကြီးပေါ့နော်ဒါတို့ကအနေနဲ့အချိန်ချင်းဖြစ်နေတယ်ဒါဒီကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူကြတဲ့1993သဘောတူညီချက်နဲ့ပြန်ပြီးတော့လက်ခံမယ်ဆိုပြီးတော့မှသူပြောတယ်အပြီးတော့မှအခုပြီးရေးဆိုရင်လည်းဒါ ICRC နဲ့ဆိုရင်ဒါနှိမ့်နိုင်တာပြီးပြောဆိုတာပြီးအဲ့ဒါတွေကအဝင်ဝင်ပြုမယ်ဆိုတဲ့ဥစ္စာကိုသူတို့ကအဖြေပေးတယ်။နောက်တတိယတစ်ခုကတော့ကိုဖီအန်နဲ့အစီအစဉ်ခံစားနဲ့ပတ်သက်လို့အမြဲဝတ်ကောင်တွေပို့လို့ရတဲ့ဟာတွေအကောင့်တွေပေါ်သွားမယ်။ရည်ရှိဟာတွေကတော့နောက်ရည်ရှိလုပ်သွားမယ်ဆိုတော့မှအဲ့ဒါလို့သူကနေပြီးတော့ဖြည့်ရှင်းလိုက်တယ်။ဖြည့်ရှင်းလိုက်တဲ့ခါကျတော့အခုနိုင်ငံတကာမှာဒီပန်နေကြဥပဒေပေါ့နော်။ကြားကျင်နေကြသလိုပေါ့။နိုင်ငံတကာကြားကျင်တာနှစ်ခုပေါ့။တစ်ခုကတော့တမတော်ဘက်ကိုလှည့်ပြီးတော့မှဟိုပြစ်တင်မှုတွေပြောဖို့နောက်ဒုတိယတစ်ခုကတော့ဒီသူတို့အခေါ်ရင်းကြပါတော့ဒါမွတ်စလင်တွေကိုဖြတ်ပြီးသွားတဲ့ကိစ္စတွေကိုစာနာပါတယ်ပါညာဒီလိုဟာမျိုးကတော့ကြားမှာတော့မဟုတ်ဘူးဒါပေမဲ့လည်းကျွန်တော်နားလေတော့ကတော့နိုင်ငံကောင်းဆုံးတော်တော်များများသူတို့နားလေတယ်ဒေါက်ဆာစုကြည်ကိုယက်တီပေးရမယ်ဒေါက်ဆာစုကြည်ကဒီဟာကိုအကောင်းဆုံးဖြစ်အောင်လုပ်မယ်ဆိုတော့အဲ့ဒီလိုအတိုင်းဝိုင်းတွေအတွက်ကြတော့ဒီဟာကသူ့ရဲ့ message ပေါ့နော်သူပေးလိုက်တဲ့ဟာကတော့အကောင်းမွန်တဲ့အဖြစ်ဖြစ်လိမ့်မယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ချက်မိကျင်တာကဒီအဓိကကုလသမဂ္ဂမှာလည်း OIC ပါဝင်မွတ်စလင်နိုင်ငံတော်များများကမြန်မာနိုင်ငံကိုဖိအားပေးနေကြတယ်အဲ့တော့ဒီအချိန်ဒီမှာမွတ်စလင်နိုင်ငံတွေဘက်ကကျေနပ်လောက်စရာအဖြစ်တစုံတရာပေးနိုင်ပါလားခင်ဗျအ
ဲ့အဲ့ဒါမပေးနိုင်ဘူးဆိုတာကဟိုအချက်လက်တွေကအများကြီးပဲအခုသူပြောသွားတဲ့အထက်မှာဆိုရင်ဒုက္ခငယ်တွေကိုဟိုပြန်ပြီးတော့လက်ခံမယ်အဲ့ဒီအတွက်လုံခြုံရေးနဲ့ဒါထောက်ပံ့ရေးတွေဘာတွေအတွက်ပေါ့နော်ဒါတွေမပူပါနဲ့ဆိုပြီးတော့သူတော့ဘယ်သူပြောနိုင်လဲဘယ်လိုပုံစံနဲ့လက်ခံမလဲဆိုတာဒါသူမပြောနိုင်ဘူးအဲ့ဒါတွေကလက်တွေ့တကယ်လှုပ်လာတဲ့အခါကျတော့မှဘယ်လိုဖြစ်မလဲဆိုတာသိရမှာအဲပြီးတော့မှနောက်ဒီလူတွေကိုနိုင်ငံတကာကပြောတဲ့ဒီမှာဒါလူခွင့်ရေးပေးဖို့လူခွင့်ရေးပေးဖို့ဆိုတဲ့ဒီမှာဟိုနိုင်ငံသားလို့ဖြစ်တော့မှပဲအဲသူကသွားခွင့်လာခွင့်လို့ပေါ့ဒါတွေကရှိမှလေအဲ့တော့ခုလို့ပြောတယ်ဒေါက်တာဆစ်ကြီးပြောတဲ့ဒီမှာဆိုဖီယာနာစီခံစားမှာပါတဲ့1982နိုင်ငံသားဥပဒေကို review ပြန်လုပ်ဖို့ပါဖို့ကိစ္စတွေမပါဘူးဒီဥစ္စာနဲ့ပဲသူကစီစစ်မယ်စီစစ်ပြီးတော့မှသူအဲ့မှာတခုပြောတာကတော့ဒီမင်းစင်အတိုင်းဝိုင်းကလည်း အာမနိနာမှုမရှိသေးရပါဘူးဒီလိုမျိုးဥပဒေအရစီစစ်တာကိုခိုင်ယူပြင်ပါတယ်ဆိုတဲ့သကလုံးမျိုးတော့သူသုံးတယ်ဒါပေမဲ့အဲ့ဒါကြီးကကိုရတော်ကပြောသလိုပေါ့ဒီမွတ်စလင်ကဘာကြီးကကြားကျင်နေတဲ့ဟာသူတို့ဒီအတွက်ကိုတော့လုံလောက်တဲ့အဖြေတော့ကျင်းတ်တော့တဲ့အဖြေကတော့ဖြစ်မှာတော့မဟုတ်ပါဘူးအဲ့ဒီပြားတွေကတော့သတိရှိဦးမှာပါပဲ
ဟုတ်ကဲ့ကိုစီသူအောင်မြင့်လေးလိုင်းပေါ်မှာခဏနေပြီးပါဦးခင်ဗျာကျွန်တော်မတ်တိန်နီကိုဖိတ်ခေါ်ကြပါတယ်မတ်တိန်နီက free thinkers technical support group ကပါမတ်တိန်နီကြားပါလားခင်ဗျာ
ဟုတ်ကဲ့
မတ်တင်နီခုနကဒေါန်ဆန်းစုကြည်မိကုံးကိုမတ်တင်နီတို့လည်းစောင့်ကြည့်ပြီးတော့နားထောင်နေဆိုတော့မတ်တင်နီတို့အမြင်ပေါ့မတ်တင်နီရဲ့အမြင်အထူးသဖြင့်ပြည်တွင်းပြည်ပကလူလာနေတဲ့ချက်တီကိုဒေါန်ဆန်းစုကြည်ကတကယ်ပဲထိထိရောက်ဖြည့်ရှင်းပြီးပြောသွားနိုင်ပါလားဘလို့အမြင်ရှိပါလဲခင်ဗျာ
ဟုတ်ကဲ့ဟုတ်ပြည်ရင်းကျမတို့ပြည်ရင်းကလည်းငင်းရင်းရေးကိုလိုလားတဲ့သူတွေအထူးသဖြင့်ဒေတာထဲမှာရှိနေတဲ့ရခိုင်ပြည်နယ်ဒေတာထဲမှာရှိတဲ့တိုင်းရင်းသားလူမျိုးအစုံပေါ့နော်ရခိုင်ဒီလိုခမီးဆက်ဂျမတီတို့ဟင်းချာသွားတဲ့ဒီတိုင်းရင်းသားပြည်သူအားလုံးရဲ့ငင်းရင်းရေးကိုအာမခံနိုင်တဲ့ဖြည့်ရှင်းတဲ့ကုံတစ်ခုရမယ်လို့မျှော်လင့်ခဲ့တော့လေအဲ့ဒီအခြေမပြီးပွားနိုင်တာကိုသိရပါတယ်ဒါကြောင့်ဒီထဲမှာလည်းဒီသူ့ရဲ့မိန့်ခွန်းကဒီဟိုရှေ့နောက်ညမှုမှာဒီအားနေတယ်ပေါ့နော်သူကတော့ဒီဟိုဒီစကလုံးတွေကိုစမ်းသပ်ဖြစ်တဲ့စကလုံးတွေကိုရှောင်ပြီးကြောသွားတာသိရပါတယ်မျိုးဟီရာဆိုတဲ့စကလုံးတန်ဂလီဆိုတဲ့စကလုံးတွေကိုရှောင်ပြောပြီးတော့မွတ်စလင်ကွန်မြူနတီကိုသုံးဆဲသွားတယ်ပေါ့နော်အဲ့ဒီခါမှာကျွန်တော်တို့ကမိန့်ခွန်းထွက်လာတာကဒီဒေသထဲမှာရှိတဲ့ဒီတိုင်းကအစ္စလာမ်မဟုတ်ဘူးပေါ့နော်မွတ်စလင်မဟုတ်ဘူးရဲ့အခါကျတော့ဟိုဒေတာပြီးတဲ့ခါကခုနကဟိုအကျန်းဖတ်မှုအတူညာနေပြီးတော့နောက်ထပ်ဘာသာရေးအပြင်တစ်ခုဘာသာနှစ်ခုကြားရဲ့ယက္ကနာလို့ဆွဆဲလိုက်တဲ့လူမျိုးပေါ့နော်ရှစ်တစ်ခုဖြစ်သွားတယ်လို့ကျမတို့ခံစားလိုက်နေကြတယ်ပြီးရဲ့စကလုံးပေါ်မှာပေါ့နော်ဒီတိုင်းနဲ့အဲ့ဒါဆိုရင်အစ္စလာမ်နဲ့ဖြစ်တဲ့ယက္ကနာဆိုရင်ခုနကမျိုးတို့ခမီးတို့ဆက်တို့ဗမာပြည်တို့ဒီလိုရကြတော့ဘာကြောင့်ခံရတာလဲဆိုတော့ဟိုမျိုးပေါင်းတွေလည်းထပ်ထွက်လာကြရှိတယ်ပေါ့နော်ဆိုတော့ဟိုကျမတို့အဲ့ပေါ်မှာနောက်ထပ်နောက်တစ်ခါအစ္စလာမ်ဒီနဲ့ဖြစ်ပါတယ်လို့ဟိုပြောတဲ့အတိတ်အတုံးနှုံးမျိုးဟာအတွက်အဲ့ဒီရခိုင်ဒေသမဟုတ်တော့အခြားဒေသမှာရှိတဲ့ Islamic ဘာသာဝင်တွေအတွက်လည်းဟိုနောက်ထပ်နောက်ဆက်တွဲစိတ်ပူစရာဘာတွေများဖြစ်လာနိုင်ပြီးရှိတယ်လဲဆိုရဲဆိုချက်တွေလည်းကျမတို့မှာပုံရှိလာပါတယ်လူငယ်တဲ့တပတ်အတွင်းကဆိုရင်ဒီကရင်ပြည်နယ်မှာဆိုရင်ဒီကရင်ပြည်နယ်ဒေသအတွင်းမှာရှိတဲ့ Islamic ဘာသာဝင်တွေဟာအခြားနေရာတစ်ခုခုအခြားမြို့တစ်ခုခုသွားပြီးဟိုရဲဌာနကိုအကြောင်းကြားရမယ်လို့အုပ်ချုပ်ရေးဌာနကိုအကြောင်းကြားရမယ်လို့ဆိုတဲ့ဒီတာရင်းစီမံခန့်ခွဲမှုအမိန့်တွေထွက်ထားတဲ့အခြေအနေတွေလည်းရှိတော့ဒီတော့အောင်ဆန်းစုကြည်သုံးနှုံးသွားတဲ့ဒီ Islam ဒီလိုမျက်ချစ်တယ်ဆိုတဲ့ဝဟာရပေါ်မှာကျွန်တော်ဆိုလို့နောက်ထပ်ဆိုရင်ဒီအဖြစ်ထပ်ပေါ်လာပါတယ်
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာ
နောက်တစ်ခါ
ဟုတ်ကဲ့ပြောပါဦ
းဟုတ်ဟုတ်နောက်တစ်ခါဟိုတော့ဆန်းစုကြည်ကပြောပါတယ်ဒီဟိုဒီပြည်ရင်းမှာငင်းချမ်းသွားပြီးအခြေအနေတစ်ခုကိုထိန်းချုပ်နိုင်သွားပြီးငင်းချမ်းသွားပြီးလို့ပြောပါတယ်ပြည်ရင်းသွားပြီးပေါ့နော်ဆိုတဲ့အချိန်မှာလည်းပဲငါရဲ့မိနောက်ပိုင်းမှာဘာတိုက်ပွဲမှမရှိတော့ဘူးလို့ဟိုပြောသွားပါတယ်ဒါပေမဲ့အဲ့ဒီခါမှာကျမတို့ဒီဟိုနိုင်ငံတော်အတိုင်းအမြန်ရုံး page ပေါ့နော်တရင်းဌာနဟု information committee ကထုတ်ပြန်တဲ့တရင်းတွေနဲ့လည်းနှိုင်းယှဉ်ကြည့်မယ်ဆိုရင်တော့ငါရဲ့မိအထိမှပြညာထားလိုက်တယ်သူတို့ page ကနေပြညာတဲ့တိုက်ပွဲအကြီးအကျယ်က68ခုရှိတယ်ထောက်ရက်နေ့မှာထပ်ပြီးတော့တိုက်ပွဲအသေးငယ်ထပ်ဖြစ်ပါတယ်ပြောတယ်17ရက်နေ့မှာထပ်ပြီးတော့ပြညာတဲ့တရင်းမှာကြတော့တိုက်ပွဲအကြီးအကျယ်63ချိန်ဖြစ်တယ်ပေဆုံးတဲ့ဥယျာဉ်တွေလည်းမမြင်ဘူးပေါ့နော်ဆိုတော့သူကတတိယကိုငင်းတိနေဒေတာအရင်းချင်းတင်းတင်းသွားပြီဆိုတာကိုဟိုတတိယအချက်လက်ပေါ်မှာဆုတ်ရှည်တယ်ဆိုတော့ဟောစာလေကျမတို့မှာဟိုခိုင်ခိုင်ပါမှာမရှိဘူးလို့မြင်ရတာပေါ့နော်တတိယဟိုခိုင်မာမှုနဲ့ထောက်ထားမှာလေကျမတို့ဒီနေ့ပိုစိတ်ပူလာမိတာလေတော့ဆိုပြီးကြည့်ရအောင်မှာအထူးကိုပဲဒီဟိုဒီမြန်မာနိုင်ငံတစ်ချိန်ဒီအပြင်ကသူရဲ့အလူကြီးစီးတွေကိုဖြတ်စည်းလိုက်တာတွေပါအချိလေဒီကလေးကမင်းတက်ကြုံနေရသေးတယ်ဒါနဲ့သူကတော့ငါးရက်နေ့နောက်ပိုင်းပြင်းနေသွားပြီလို့ဟိုကြောလိုက်တဲ့အပေါ်မှာအချိလေဒီကကိုရက်ရှိချိန်လေးနဲ့ခွာချနေတဲ့ဟာလေးကိုကျွန်တော်တို့တတိပြုလုပ်ပေးပါလိမ့်ရှင်
ကျွန်တော်တစ်ချက်မတ်တင်ကြီးကိုတစ်ချက်မေးချင်ပါတယ်ဒေါ်ဆန်းစုကြည်ကအရင်တုန်းကသူရက်တီလှူရှားခဲ့တဲ့ဟာကလူခွင့်ရေး icon အနေနဲ့ကဘာအသိမှတ်ပြပါတယ်အခုနောက်မြမကြီးပြဿနာရခိုင်ပြဿနာကိုဖြစ်လာတော့လုံခြုံရေးနဲ့လူခွင့်ရေးကချင်းဒီကတော်လေးအားပြိုင်တဲ့အနေထားမျိုးမှာကျွန်တော်တွေ့နေရတယ်အဲ့တော့သူ့ရဲ့ဒီမေကုံးကြီးကြီးအဖြစ်သူဘယ်ဘက်မှာသူရက်ပြီးတော့ပြောတယ်လို့ယူဆပါလဲခင်ဗျလုံချုံကြီးနဲ့လူခွင်ကြီးမှာ
ဟုတ်သူလုံချုံကြီးတက်ကနေရက်ပြောပြီးတော့ပြောနေတဲ့တည်းမှာလူခွင်ကြီးဆန်နှုံးနေတာသူတောက်လျှောက်မှာလူခွင်ကြီးနဲ့ပတ်သက်တဲ့ဖြည့်ရှင်းကြီးလူခွင်ကြီးနဲ့ပတ်သက်တဲ့စာနာထောက်ထားမှုကြီးအစီအမံများဒီအစိုးရ အဖွဲ့စဖွဲ့ကလေးရပါတော့တခါမှတကယ်ပြောခဲ့ရရှိဒီရခိုင်ဒေတာရေးမှမဟုတ်ပါဘူးတကယ်တော့ဒီကျွန်တော်တို့ဒီ minority တွေရဲ့ဟိုအလူငယ်စုအုပ်စုတွေရဲ့စိတ်ရေးဆိုင်ရာတက်တနာတွေရပါမှာတကယ်လုံးမဖြစ်နေတာပေါ့နော်တချင်းစစ်ပွဲစံပြင်းနေစစ်ပွဲစတဲ့ပြည်မှာလည်းဟိုစစ်ပွဲကြီးစစ်ပွဲအဖြစ်ခက်ရဆဲခြင်းနဲ့ဟိုလုံခြုံရေးလို့ပဲတောက်လျှောက်ပြောတယ်လူပြည်ရေးဆိုင်ရာတွေဟိုတောက်လျှောက်မပြောခဲ့ပါဘူးရှင
်ဟုတ်ကဲ့ခင်ဗျာ
အဲ့မှာလက်တီချက်မရှိဘူးလို့ကျွန်တော်တို့မြင်ပါ
တယ်ဟုတ်ကဲ့ကိုစီသူအောင်မြစ်ကောမတ်တင်နီဦးကောခဏလေးလိုက်ပါမှာနေပြပါဦးခင်ဗျာကျွန်တော်မန်လေးမြို့ကသတင်းစာစရာကိုမင်းထက်ညီညာဖိတ်ခေါ်ချင်ပါတယ်ကိုမင်းထက်ညီညာကလည်းမန်လေးကနေပြီးတော့ဒေါ်ဆန်းစုကြည်ရဲ့မိန်းကုံးကိုစောင့်ကြည့်လို့သိရပါတယ်ခင်ဗျာအဲ့တော့မလေးဘက်ကလူထုရဲ့တုံ့ပြန်မှုကိုမင်းထက်ညီညာရဲ့အမြင်ဒေါ်ဆန်းစုကြည်ရဲ့မိကုံးအပေါ်မှာပေါ့ဘယ်လိုများရှိပါလဲခင်ဗျာ
အားလုံးကလည်းညှော်လင့်နေကြတာပါဘာလို့ဆိုတော့ကိုယ်နိုင်ငံရဲ့ခေါင်းဆောင်နောက်ဒီဒီမိုကရေစီဆိုတဲ့ပေါ်တော့အားလုံးကနေပြီးတော့မှအခုအားထားထားတဲ့ခေါင်းဆောင်ချုပ်ကိုတော့ခွာကနေပြီးတော့ဝိုင်းဝန်းပြီးတော့မှခေါင်းဆောင်ချုပ်စစ်မှတ်ပြုပြီးတော့မှအဲ့ဒါလက်ရှိနိုင်ငံရဲ့ပုံရိပ်တွေကြာသိကျွန်တော်နိုင်ငံရဲ့ချက်ကြီးတွေကိုဖြစ်ဆက်သွားပြမယ်အနေထားမျိုးမှာဒါပြီးဒီဒေါ်ဆန်းစုကြည်ရဲ့မိကုံးကဒီပေါ်မှာအများကြီးတွန်းမှုနိုင်တယ်ဒါမှမဟုတ်ဒီပေါ်မှာအဖြစ်အပျက်တော့တက်မယ်ဆိုတဲ့ဒီညှော်လင့်ချက်နဲ့ကျွန်တော်တို့ကအားလုံးပဲဒီနေ့နဲ့ဆိုရင်လည်းအဲ့ဒါ CRDD နောက်တော့ကျွန်တော်မန္တလေးမှာလောရဲမန်ကွဲမှာလည်းဒါဒီကြည့်ဝင်လည်းလာရောအပိတ်ကြတာပေါ့အဓိကတော့တက်ပြည့်ရဲ့ဒီပဒါရီရည်ကြမယ်ဒါဟာခုနဆိုတဲ့ကိုယ်နိုင်ငံရဲ့ငြိမ်းချမ်းရေးကိုယ်နိုင်ငံရဲ့ဒီမိုကရေစီကျေလွတ်ရေးတဲ့အလားဒီအန်တားတွေကိုကြော်လာကြမယ်ဆိုတဲ့စိတ်နဲ့ပဲပေါ့လေဒါမိကုံးကဘယ်လိုပြောမယ်ဆိုတာလည်းကြိုမသိရဘူးနောက်မိကုံးကလည်းအင်္ဂလိပ်လိုပြောတဲ့အတွက်အားလုံးလည်းတဲ့ချင်းအလားဒီလုံးဒီပတ်စီနားလည်နိုင်စမ်းမရှိဘူးလေဒီပေါ်မှာအလားအဲဒီရေးခင်းပေါ်မှာအဲနေတော်တမင်းကပုံကိုလူလုံးတော့တာဂစ်ကြီးအားတုံ့င်းနေပဲနဲ့အလူအတဲ့အတိုင်းတာတခုနေနဲ့ဒီပေါင်းသွားမယ်ဆိုတော့ဂတိကွေးပြမယ်ဆိုတော့အားလုံးကလည်းယုံကြည်ကြတဲ့အတိုင်းနဲ့ဒီနေ့ဒီဝေးပြီးရောက်ချီတာကြတာပါပြီပြီအားရရှိနေကြတယ်လို့ပဲကျွန်တော်အဲ့လိုပဲမြင
်ဟုတ်ကဲ့မန်လေးဘက်မှာတော့ထူးခြားခြားဒေါ်ဆန်းစုကြည်မေကုံးမပြောခင်မှာတချို့ဒီဆရာတော်ဦးရဲ့သူအပါအဝင်အမျိုးသားအင်အားစုတွေကဆန္ဒပြဖို့အတွက်သူတို့ပြင်ဆင်ကြတာရှိရတာပိတ်ခံရတယ်ပေါ့နော်အဲ့တော့ဒီအဖွဲ့တွေကလာရောက်ပူးပေါင်းတာရှိလားသူတို့ရဲ့တုံ့ပြန်ချက်ကိုဘယ်လိုများကြားရပါလဲခင်ဗျအ
ဲကျွန်တော်လည်းဒီကနသွားတဲ့နေရာရောက်ပြီးတော့အားလုံးဒီတော့ဘယ်လိုလုပ်ရမလဲတို့ရတာသူတွေကတော့အဲ့လိုတုံ့ပြန်လာတော့မို့ကွဲပြားတဲ့ပုံစံနဲ့အဲဒီအားလုံးမရှိပါဘူးတော့ဆရာတော်ဦးတဲ့သူကတော့သူဒီစိတ်ဆုစမ်းနေတာဒီပေါ်မှာတော့အဲဒီကြီးတာသားတွေရှိရတယ်တော့ရှိရပါလိမ့်ဒါလည်းဒါသူဖလက်ချက်တွေဖြစ်နိုင်ပါတယ်အဓိကတော့ဒီနေ့မှာလူစုလူဝေးနဲ့ဒီလိုအလားဒီလိန်ကွန်းကိုလာရောက်လာစီရတဲ့အချိန်မှာတစ်ခါကလည်းသူရေချက်ကောင်းနေပဲဖြစ်ပြီးဒီလိုဒီဇနာပြပြောမှာအဲဒီဘက်ကလှူချမှုတွေကလည်းဒါတိုက်ဆိုင်တဲ့ကမ္ဘာလူရေးကအဲဒီဘယ်လိုလားဘူးခင်လို့ဒါတိုက်ပြတဲ့ဆော့ဖ်ဝဲကဒါကိုတမ်းမြစ်လိုက်တာလို့ပဲကျွန်တော်နားလည်ပါတယ်အဲ့ဒီဘက်ကတော့သူကြကြပြန်ထုတ်ပြန်တယ်တော့အဲ့ဒီကွင်းမှာတော့ဘာမှမတွေ့ကြရဘူး
ဟုတ်ကဲ့ကိုမင်းထက်ညီညာလီလိုက်မမခဏဒီကတော့ကျွန်တော်သရရှင်နေအလှည့်ပေးချင်ပါလေခင်ဗျာကျွန်တော်အရင်ဆုံးကိုလောက်မောင်အမေရိကန်ပြည်အောင်စုကပါကိုလောက်မောင်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာတူတူပေါ့
ဟုတ်ကဲ့ပါဗျာအော်ဟိုကျွန်တော်တို့မမေ့တဲ့အချက်ကတော့ဒေါ်အောင်ဆန်းစုကြည်ဟာစစ်တပ်နဲ့အတူအာဏာခွဲပြီးအုပ်ချုပ်နေရတယ်လွတ်လပ်လပ်မရှိဘူး2008နဲ့နေရတယ်ဆိုတာလေးမမေ့စေချင်ပါဘူးနောက်တစ်ခုကဒေါ်အောင်ဆန်းစုကြည်ကလူခွင့်မပြောသလိုအကြမ်းဖက်ပြီးတော့ရွာဟလာရွာ30ကျော်ကိုဟိုဒီပြိုင်နဲ့တိုက်ခတ်တယ်ဆိုတာလည်းမပြောခဲ့ပါဘူးဗျအဲကျွန်တော်အခုပြောနိုင်တာတခုကတော့အခုဟို၄သိန်းကဘာလို့ဖက်ပြွားလဲဆိုရင်အခုမနေ့တနေ့ကပဲကြီးညာတယ်ဗျာဟိုတသိန်း900ကိုလက်ခံမယ်လို့ sorry ကနေကြီးညာတယ်၄နှစ်တည်းလက်ခံမယ်ဆိုတာအဲ့ဒါဆိုရင်ဟိုအခုပြောနေကြတဲ့လူတွေသဘောပေါက်မှာကျွန်တော်တို့မြို့မှာဆိုရင်လည်းကျွန်တော်တို့ရောက်လာတဲ့ပင်ကားလေးတွေမနေ့တနေ့ကပဲမလေးရှားရောက်လာတဲ့ပင်ကားလေးတွေအများကြီးရှိပါတယ်နိုင်ငံတကာကလက်ခံပါလိမ့်မယ်ဒေါ်လာစုကြည်ရဲ့မိကုံးရကိုဒီလူသားချင်းစာနာပြီးတော့လက်ခံမယ်လို့ကျွန်တော်ကယုံကြည်ပါတယ
်ဟုတ်ကဲ့ဒေါ်တော်ဒေါ်ဆန်းစုကြည်ရဲ့မိကုံးကိုကိုလှမောင်နေရဲ့အမြင်ပေါ့ကျင်းတ်ဆရာရှိရောလား
အော်ကျွန်တော်တို့ဗျာကျွန်တော်တို့ခေါင်းဆောင်မယ်မကျင်တတ်လို့ပဲရမယ်ကျွန်တော်တို့လိုချင်တာတော့ချက်ချင်းကျွန်တော်ဆိုရပြောသလိုပေါ့ကျွန်တော်တို့မင်းနေချို့တွေကမင်းနေကြတယ်ဗျစစ်တပ်နဲ့ကျွန်တော်တို့ခွဲဝေအုပ်ချုပ်နေရတာဆိုမင်းနေကြတယ်ကျွန်တော်တို့ကျင်တတ်တာပ
ေါ့ဟုတ်ကဲ့ခင်ဗျာကုလားမောင်ကျေးဇူးပါနောက်ထပ်သရရှင်တူဖိတ်ခေါ်ကြပါလေကိုနေဦးလင်းကိုနေဦးလင်းရဲ့အမြင်ဆွေးနွေးမေးမြန်းလို့ရပါတယ
်အဲကျွန်တော်အမြင်ကတော့ဒေါ်ဆန်းစုကြည်ကအခုခေါ်ဆိုဒါတိုင်းမပြတော့လဲပဲတန်တမန်နေရော root cause ရှိတယ်ဆိုတာတော့ point တော့လုတ်ပေးတဲ့သဘောပါပဲနံပါတ်1ကတော့ဗျာ Rohingya ဆိုတာမရှိဘူးလို့သူမပြောတော့လည်းပဲမရှိဘူးလို့သူလက်ခံတယ်ဆိုတဲ့သဘောမျိုးပြောတဲ့သဘောပါတယ်ဘာလို့လဲဆိုတော့နံပါတ်ထည့်မတော့ဒီ Rohingya ဆိုတဲ့စကားလုံးကိုသုံးပြီးတော့ worldwide လဲ human trafficking လုပ်နေတယ်ဆိုတာကိုကျွန်တော်အနေနဲ့ကတော့လွန်ခဲ့တဲ့4 5 6နှစ်လောက်တည်းကသိပါတယ်ဗျာမလေးရှားမှနေတော့ပိုသိတယ်လို့လည်းပြောပေးရစီဘာလို့လဲဆိုတော့ UNHCR ဒီမှာဖွင့်ထားတဲ့အတွက်
ရှင်းပြောလို့ရှိရင်ဗမာပြည်ကိုဖြတ်ပြီးတော့ထိုင်းကိုဖြတ်ပြီးတော့ဒီကို UNHCR အနေနဲ့ဝင်းရင်တို့လာခြင်းနဲ့လူရဲနိုင်ငံသားသွားခြင်းတို့ရောက်ခြင်းနဲ့လူရဲအဲ့ဒီလူဒီပေါ်မှာလှုပ်ရှားခြင်းနဲ့လူတွေရဲ့စုပြီးတော့အားလုံးပေါင်းလိုက်တဲ့အခါမှာမီဒီယာနဲ့အပေါင်းပြီးတဲ့အခါကျတော့ဒီနေ့ကျွန်တော်တို့တိုင်းပြည်ဟာထောင်ချောက်တဲ့ကျသွားတာပါဒါဟုတ်တော့အောင်ဆန်းကျူစီကပြန်ပူးလုပ်တဲ့သဘောလိုပဲကျွန်တော်ကမြင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာသူပြောသွားတဲ့မေခွန်းနဲ့ပတ်သက်လို့ရောကိုနေဦးလင်းဂျင်းနဲ့အာရမှုရှိပါလားတူးချင်းနေပေါ့
ကျွန်တော်ကပွင့်ဝင်လင်းလင်းပြောရရင်သူ့ flow က strategic plan လို့ခေါ်မှာပေါ့နော်ကျွန်တော်တို့ရှူတော့ညာဆိုလို့ရှိရင်သူ့ဟာဒီနေ့နောက်ဆုံးအခြေအနေမှာအမှန်ကန်ဆုံးကိုတုံးတက်ပြီးတော့ဆွဲခေါ်သွားတဲ့သဘောပါလေအဲ့ဒါကိုနောက်က implement လုပ်နိုင်လို့ရှိရင်တော့ကျွန်တော်တို့တိုင်းပြည်ဟာအရင်တုန်းကရှိခဲ့တဲ့ခေတ်ဆက်ဆက်ကပြဿနာကိုဖြေရှင်းနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျာ
ကိုနေဦးလင်းကျေးဇူးပါခင်ဗျာကျွန်တော်ပင်နိုင်ဆွေးနွေးသူတွေပြန်ပြီးအလှည့်ပေးကြပါတယ်ကုစီသူအောင်မြင့်ကျွန်တော်ဖိတ်ခေါ်ကြပါတယ်ခုနကကုစီသူအောင်မြင့်ဆွေးနွေးသွားတဲ့ဒီကုလသမဂ္ဂရဲ့လုံခြုံရေးကောင်စီကပြောရဲဆိုတဲ့အချက်၃ချက်ပေါ်မူတည်ပြီးကျွန်တော်အဓိကထားပြီးတော့ဆွေးနွေးကြပါတယ်အရင်ဆုံးပထမဆုံးခုနကစက်တင်ဘာ9ရက်နေ့ကစပြီးတော့တိုက်ပွဲတွေမရှိတော့ဘူးဆိုပြီးတော့ဒေါန်ဆန်းစုကြည်ပြောတယ်ခုနမတ်သိန်းညီဦးကတော့ထောက်ပြပါတယ်သူတို့ရဲ့ဒီ information comedy ရဲ့ထုတ်ပြန်ချက်ဒီမှာဆိုရှင်တိုက်ပွဲတွေဆက်ရှိနေတယ်လို့ဆိုပါတယ်နောက်ပြန်ဒေါန်ဆန်းစုကြည်ကလုံခြုံရေးတပ်ဖွဲ့တွေကိုစစ်တီကျင့်ဝင်တဲ့အညီတိကျလုပ်ဖို့ဆိုပြီးတော့သူတို့ညွှန်ကြားချက်တွေထုတ်ပေးထားပါတယ်လို့ပြောပါတယ်ဆိုတော့လူခွင့်ချိုးဖောက်မှုတွေကိုလက်မခံဘူးမလုပ်ပါနဲ့ဆိုတဲ့ညွှန်ကြားချက်မျိုးပေါ့တကယ်ပဲအောက်ခြေအစ်စ်မှာဒေါန်ဆန်းစုကြည်ရဲ့အခုလိုပြောဆိုတဲ့တိုင်ညွှန်ကြားချက်တိုင်းတကယ်ဖြစ်နေရလားကိုစီသူအောင်မြင့်တုံ့ပြန်ပြပါဦး
အဲဒီဟာကတော့ဟိုကျွန်တော်အမြင်အရဆိုရင်ဒေါက်တာစကြီးပြောတာသိအထူးခြားတော့မဟုတ်ဘူးကြာဘာဖြစ်လို့လဲဆိုတော့အဲအလုံးဟိုဗာလဲမှတ်မိကြအောင်မယ်ပူနေနေပဲရှိပါသေးတယ်2016အောက်တိုဘာ9ရက်နေ့မှာအဲတက်ခတ်မှုဖြစ်တယ်အဲနဲရာဆောက်ဌာနချုပ်နဲ့ရဲစခန်းဌာနချုပ်နဲ့အခြားစခန်းတစ်ခုသုံးခုပေါ့အဲ့ဒီတက်ခတ်မှုဖြစ်တဲ့နေ့မှာကိုပဲအဲနောက်တစ်နေ့မှာကိုပဲဒေါက်တာစကြီးတို့ကိုယ်တိုင်ချက်ချင်းတရင်ထုတ်ပြန်လာပြီးတော့မှနောက်တစ်ခါကတမလို့ပဲဆိုင်ရာတွေနဲ့တွေ့ဆုံလာတယ်ဗျာအကုန်လုံးလုတ်ပြီးတော့မှအဲ့ဒီမှာတမတော်ကဒါဖြစ်ဖြစ်လို့ရတော့မယ်ပြန်ပြီးတော့မှနေနေရတော့မယ်နေမီစူးမှုရေးလို့ရတော့မယ်ဆိုတော့အဲ့ဒီတိုင်းမှာခဲ့ပါလေအဲ့ဒီတော့2016ဒီအောက်တိုဘာ9ရက်နေ့မှာအဲ့ဒါဥပဒေနဲ့အညီပေါ့နော်ဒါကိုဟိုးစားလုပ်ဖို့ဆိုပြီးတော့မှာခဲ့ပါလေဒါပေမဲ့နောက်ပိုင်းကြတဲ့အခါကျတော့လည်းဟိုဆွဆွဲမှုတွေအဲ့လိုမျိုးပေါ့နော်ဟိုဝေဖန်မှုတွေပါတွေရှိလာတဲ့အခါကျတော့ဒါအားလုံးပြည်ပြည်ရတဲ့အတိုင်းပါပဲအဲဒုတမရဥပဒေပါတဲ့စုံစမ်းရေးကော်မရှင်ဆိုတာဖွဲ့ရတယ်တစ်ဖက်မှာလည်းတမလို့ကလည်းသူ့ဖာသာသူအဲ့ဒါစုံစမ်းကော်မရှင်တွေဖွဲ့ပြီးတော့မှသူစုံစမ်းရတဲ့ကိစ္စတွေပါလေရှိခဲ့တယ်။ဒါဒေါက်တာစုကြည်ပြောတဲ့ဥစ္စာကအဲသူကဒီလိုလုပ်ဖို့ဆိုတဲ့ဥစ္စာဒါသူကပြောရိုးပြောစင်လုပ်ရုံလုပ်စင်ပါပဲ။တမလို့ကိုဒီလွတ်တဲ့အခါမှာဒါဥပဒေနဲ့အညီပေါ့နော်။ဒါနိုင်ငံတကာစံကြီးစံညွှန်းတွေအတိုင်းပါညာသူလုပ်ဖို့ဆိုလို့တော့မှသူကတော့ပြောပါတယ်။ဒါပေမဲ့လက်တွေ့မှာကြားတဲ့အခါကျတော့ကျွန်တော်တို့ဒါကဘာမှမသိရဘူးလေ။သတင်းအချက်အလက်တွေလည်းမရဘူး။မရတော့ဆွဆွဲမှုတွေကတော့ရှိတာပေါ့။ဆွဆွဲမှုတွေရှိတယ်ဆိုတာကအဲ့ကဒုက္ခတွေနေနဲ့ထွက်ပြေးသွားတဲ့အဲခုနကတော့အဲ့ဒီမုတ်တင်အတိုင်းဝဲပေါ့နော်သူတို့ကတော့ပြန်ပြောတာရှိတာပေါ့တမလို့ကဘယ်လိုလုပ်တယ်ပညာလုပ်တယ်ဘာညာဆိုရတာလေအဲ့တော့သူလည်းသူ့မခေါ်တယ်မှာအဲ့ဒီခုတော့ထက်ပြောပါတယ်အပြန်လာဆွဆွဲမှုတွေရှိတယ်အဲတကယ်လို့ကဒီလိုမျိုးရှိခဲ့တယ်ဆိုရင်သူကလက်မခံဘူးဘယ်တော့ပဲသူပြောပါတယ်အဲ့တော့ကျွန်တော်တို့သူချင်းအနေနဲ့ကြားတဲ့ခါကျတော့သတင်းစာဟိုဆရာတယောက်အနေနဲ့ကြားတော့အချက်လက်တွေမရသေးတဲ့ခါကျတော့ဒီဟာတွေကကံဒီကမှမပြောနိုင်ဘူးခုနကကိုယ်တိုင်ကိုပြောရဲမေးဖို့ဆိုရင်ကျွန်တော်တို့မသိနိုင်သေးဘူးလို့ပဲပြောရမှာပါ။
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းတော့လည်းမေးချင်ပါလေ။နောက်ချက်ကဒီဒုက္ခတွေနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကလက်ခံမယ်ဆိုတဲ့အတုံးနှုံးမျိုးသူခုနပြောတစ်ဖက်ကတော့စီစစ်ပြီးတော့လက်ခံသွားမယ်ဆိုတဲ့အတုံးနှုံးတုံးပါလေ။ဒါပေမဲ့63ခုနှစ်ကဘင်္ဂလားဒေ့ရှ်နဲ့သဘောတူညီခဲ့တဲ့လက်ခံတဲ့ပုံစံအတိုင်းလက်ခံသွားမယ်လို့ဆိုလိုပါတယ်။ဆိုလိုတဲ့သဘောကတော့ကျွန်တော်တို့နားလည်တော့ဆိုရင်တော့နိုင်ငံသားဖြစ်သည်ဖြစ်စီမဟုတ်သည်ဖြစ်စီဖြစ်နိုင်ငံသားဖြစ်သည်ဖြစ်စီမဖြစ်သည်ဖြစ်စီဒီဒေတာအတွင်းမှာတကယ်နေထိုင်နေဆိုရအထောက်အထားရှိရင်တို့လက်ခံမယ်ဆိုရသဘောတော့တက်ရောက်နေပါတယ်အဲ့တော့အဲ့အတွက်တကယ်တမ်းစီစစ်နိုင်မှာမလားအဲ့အတွက်အထောက်အထားတွေကိုဟိုဘက်ဒုက္ခသည်တွေကပြနိုင်မှာမလား
အဲ့ကျွန်တော်ထင်တယ်အဲ့ဒီဥစ္စာကအရှိဒီ2016တိုက်ပွဲဖြစ်ပြီးတဲ့နောက်မှာလည်းဒီလိုပဲလက်ခံခဲ့တယ်အဲ့ဒီအနေနဲ့ပတ်သက်လို့ဒီအတွေ့အကြုံတို့ရှိထားပြီးသားပါတွေ့ရှိထားပြီးသားဆိုတဲ့ခါကျတော့အားလုံးကျွန်တော်ထင်တယ်တို့ဟိုဟိုအချိန်ချင်းပေါ့နော်အခုဒီမောင်တော်အဲ့မောင်တော်ခရိုင်ရေခိုင်ပြည်နယ်မြောက်ပိုင်းမှာဆိုရင်သူစီးရင်လေအလုံးပေါင်းအမျိုးအစား၃မျိုးလောက်သူတို့ပြည်ထူထားတာတရားရှိပါတယ်။လောက်ကရောတစ်ဖက်ကအုတ်ချုပ်ရေရောဥပမာမီးအိမ်တွေဘယ်လိုမျိုးရှိထားလဲ၊ဒဲချေးရွာမှာဘယ်လိုရှိကြလဲ။အဲပြည်တော့ဗဒူးရေတွေဘယ်လိုရှိလဲပါ냐အကုန်ရှိပါတယ်။ရှိတဲ့ခါကျတော့တစ်ဖက်ကပြန်ဝင်လာမယ်ဆိုတဲ့လူတွေကိုအဲ့ဒီဥစ္စာတွေနဲ့စနစ်ကြတိုက်ဆိုင်ဆစ်ဆီးတယ်ဆိုရင်ဒါတွေကပိတ်အခက်ခဲကြီးမရှိဘူး။ဘယ်သူပေါ့နော်ဘယ်ရွာမှာနေတယ်ဘယ်အိမ်မှာပါ냐ဆိုစီးရင်ဒီဘက်မှာရှိပါတယ်။ဆိုတော့ဒါမဲ့မရှင်းလင်းတာတစ်ခုကအဲဒီလူတွေကိုပထမ2016ဖြစ်စေ
နောက်ပိုင်းမှာတော့လူပဲအဲ့တို့ရဲ့ဥမာနေအိမ်လေးဒီတိုင်းနဲ့ရှိတယ်ဆိုရင်နေအိမ်လိုသွားခွင့်ပြုမလားမပြုဘူးလားဒါကျွန်တော်တို့မသိနိုင်သေးဘူးနောက်တစ်ခုကတချို့ဆိုရင်နေအိမ်လေးကြေးရွာတွေမိရှုခံထားရတယ်အဲ့တော့အဲ့ဒီနေရာတွေမှာပြန်ပြီးတော့တို့နေခွင့်ရမလားမရဘူးလားဒါလည်းမသိကြဘူးနောက်တစ်ခုကတစ်ဖက်ကဒီဘက်ကနေပြီးတော့မှရှေ့ပိုင်းမှာဒီနိုင်ငံတော်အတန်းတင်ခံဘက်ကပဲပြောထားတာရှိတယ်အဲ့ဒါနိုင်ငံတကာမီဒီယာတွေကသိမသိကြသေးဘူးအဲ့ဒါဘာလဲဆိုတော့အဲ့ဒီမှာစခန်းခုနှစ်ခုလောက်ပေါ့နော်ဒါလက်ခံရေးစခန်းအဲ့လိုပေါ့ဒီပြန့်ကျဲနေမှလည်းဆိုင်အဲ့လိုစခန်းခုနှစ်ခုလောက်အမှဖွင့်မယ်ဒီလိုလက်ခံမယ်ဆိုတဲ့သဘောမျိုးလိုမျိုးကျွန်တော်အရင်အမြဲတွေ့နေရတဲ့ခါကျတော့ဘောကနေပြောင်းဝင်လာတဲ့လူတွေကအဲ့ဒီစခန်းတွေမှာအရင်နေရမှာလားဆိုတဲ့ဥစ္စာဘာမှမသိကြသေးဘူးအဲ့တော့ဒေါက်တာစုကြည်မခေါ်တဲ့မှာသူတစ်ခုနှစ်ခုပဲသူပြောထားတယ်အဲ့ဒါဘာလဲဆိုတော့လုံခြုံရေးရပါ냐သူအာမခံတယ်နောက်တစ်ခုကထောက်ပံ့ရေးတွေရမယ်ဒီနှစ်ခုပဲသူအာမခံတယ
်
ဒီခုနေနေပြန်သွားဖို့အခွင့်ပြုမယ်လို့ဘာလို့ဘာမှမပါဘူးအဲ့ဒီစာတော့မရှင်းသေးဘူးလို့ပဲကျွန်တော်နားလည်ပါ
ဟုတ်ကဲ့ကျွန်တော်မတ်တင်နီဦးကိုမေးချင်ပါတယ်အဓိကကိုဖီအန်နန်ရဲ့ဒီကော်မရှင်ရဲ့အကြံပြုချက်တွေပေါ့သူတို့လုပ်မယ်ဆိုရင်ဒေါန်ဆတ်စုကြည်ကလုပ်မယ်တချို့ချက်တွေကိုတော့ရေးကြီးတဲ့ချက်တွေကိုဦးစားပေးပြီးတော့လုပ်သွားမယ်ဒါပေမဲ့တချို့ချက်တွေကကြာနေတယ်ဆိုတော့ဟာတကယ်တမ်းလက်တွေ့အကောင့်ထဲပေါ်လို့ဖြစ်နိုင်ပါမလားဒေသကရခိုင်တိုင်းသားတော်များများကလည်းဒီကော်ဖီနန်ကော်မရှင်ကိုကန့်ကွက်နေကြတာဘူးမတ်တိန်နူရဲ့အမြင်သိချင်ပါတယ
်ဟုတ်ကဲ့ကော်ဖီနန်ကော်မရှင်ရဲ့အစီရင်ခံစာမှာအဓိကချက်ကနိုင်ငံသားဖြစ်ပြီးမှပြုပေးပြီးဆိုတာအဓိကကြတာပေါ့နော်ဆိုတော့နိုင်ငံသားဖြစ်ပြီးမှပြုပေးဆိုရင်1982ခုနှစ်ဥပဒေကြီးကအဟံကြားဖြစ်နေတာပါဒါတစ်ချက်နောက်တစ်ခါဟိုဘက်ကိုရောက်သွားတဲ့ဟာတွေကိုဒီဟိုဘက်ကိုရောက်သွားတဲ့လူတွေကိုဒီဘက်ကိုပြန်လက်ခံပေးပါလို့ပြောတဲ့အခါမှာသူတို့ကလည်းဥပဒေနဲ့အညီလက်ခံပါမယ်လို့ဟိုပြောရဲပေါ့ဒီဆိုရတဲ့ကအဲ့ဒီခါမှာဥပဒေနဲ့အညီဆိုတော့82ဥပဒေနဲ့လက်ခံမယ်ဆိုရင်ဒီလူတွေကဒီဘက်ဒီကိုတိုင်းပြည်ထဲမှာနေပြီးအချိန်ကာလတော့မှအထောက်အထားမရှိဒီကြရတော့သူတို့အခုပဲအထောက်အထားနဲ့ပြန်လက်ခံပါလေဆိုတာကလည်းနေဝန်ထုတ်เสียဖြစ်နေတာပေါ့နော်ဆိုတော့
ကျွန်တော်စက္ကန့်30လောက်ပဲချိန်ရပါတယ်ဟ
ုတ်လက်ခံမယ်ဆိုတဲ့ဟာနဲ့ဒီအစီအစဉ်ခံစားကိုအောင်မြင်အောင်လုပ်မယ်ဆိုတဲ့ဟာမှာဟိုတိတိကျကျခိုင်ခိုင်မာမာဘာမှကိုအမခံတဲ့မရှိနေတဲ့အနေအထားမျိုးမှာဖြစ်ပါတယ်ဆိုတော့အရေးကြီးတဲ့အချက်ကိုဦးစားပေးလုပ်ပြီးအရေးမကြီးတာလည်းတော့ကြားမယ်ဆိုတော့ဘယ်လိုတိုင်းတာတတ်မှတ်တယ်လဲဆိုတာကလည်းပဲမျိုးပေါင်းထုတ်เสียရှိနေပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒါရက်လီလိုက်အစီအစဉ်အချိန်ဆီတော့လို့ပါကျွန်တော်တို့ပါဝင်ဆွေးနွေးပေးတဲ့ကိုစီသူအောင်မြတ်မတ်တိန်နီဦးကိုမင်းထက်ငင်းကြံ့နဲ့တော်ရရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒါရက်လီလိုက်အစီအစဉ်ဒီမှာကျန်းနာခွင့်ပြီးပါ
အင်္ဂါနေ့ညတရရင်လိုက်ဆွနေကန်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်တငေထိုက်တင်ညာပေးပါမယ်ရှင
်မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার လက်နက်တွေထုတ်နိုင်ရေးကြိုးပမ်းမှုတွေကိုမစွန့်လွှတ်ရင်တော့လုံးဝချေမှုန်းပစ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာသမ္မတထရန့်ကအခုလိုပြောတာပါမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းအစိုးရရဲ့မစင်မချင်းလုပ်ရက်တွေကလူအသက်ပေါင်းများစွာကိုမတွေးဝင်စရာချင်းချောက်မှုနဲ့အတူတကဘာလုံးအပေါ်ချင်းချောက်မှုဖြစ်တယ်လို့အမေရိကန်ခေါင်းဆောင်ကပြောဆိုပါတယ်အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကိုမဖြစ်မနေကာကွယ်ရတဲ့အချိန်မှာရွေးချယ်စရာမရှိတော့ဘူးဆိုရင်တော့မြောက်ကိုရီးယားကိုအပြီးတိုင်ချေမှုန်းမယ်လို့သမ္မတကပြောတာပါအီရန်နိုင်ငံနဲ့ပတ်သက်ပြီးလဲသမ္မတကပြောဆိုရမှာတော့အီရန်အနေနဲ့နျူကလ িয়ার သဘောတူစာချုပ်ကိုအကာအကွယ်ယူပြီးနျူကလ িয়ার အစီအစဉ်တွေစောင့်ရနေမယ်ဆိုရင်တော့နျူကလ িয়ার သဘောတူစာချုပ်ကိုနိုင်လာနေလို့မရဘူးဆိုပြီးကမ္ဘာခေါင်းဆောင်တွေကပြောဆိုပါတယ်အကြံဖက်ဝါဒနဲ့ပတ်သက်ပြီးလဲကုလအထွေထွေညီလာခံမှာအမေရိကန်သမ္မတကပြင်းပြင်းထန်ထန်ပြောဆိုပါတယ်အကြံဖက်ဝါဒဆွဲအဖွဲ့တွေကိုငွေကြေးထောက်ပံ့နေတဲ့နိုင်ငံတွေကိုဖော်ထုတ်တာဝန်ခံခိုင်းရမယ်အချိန်ရောက်ပြီလို့တုံ့နှုံပြောဆိုတာပါအကြမ်းဖက်ဝါဒီတွေနောက်သူတို့အပေါ်လွှမ်းမိုးနေတဲ့အစ္စလာမစ်အစွန်းရောက်မှုတွေကိုရင်ဆိုင်ဖြေရှင်းတာမှာတာဝန်ရှိတဲ့နိုင်ငံတွေအတူတကွပူးပေါင်းဆောင်ရွက်ရမယ်လို့သမ္မတကပြောဆိုပါတယ်။အစွန်းရောက်အစ္စလာမစ်အကြမ်းဖက်ဝါဒကိုအဆုံးသတ်ရမှာဖြစ်ကြောင်းဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံနောက်တစ်ကမ္ဘာလုံးကိုပြိုကွဲသွားခွင့်မပြုနိုင်တဲ့အတွက်ဖြစ်တယ်လို့အမေရိကန်ခေါင်းဆောင်ကပြောဆိုပါတယ်။နောက်ဗင်နီဇွဲလာအရေးကိုလည်းသမ္မတဒေါ်နယ်ထရန့်ကပြောပါတယ်ကမ္ဘာရှိရာတွေမှာအမေရိကန်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့လည်းသမ္မတကကြေကြေပြန့်ပြန့်ပြောဆိုခဲ့ပါတယ်ရှင
်သတင်းအချင်းချုပ်ကိုမတ်သိငင်ထိုက်တင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရေမူကမဆွမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရဝလေဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီနေ့ညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American သံညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ24 25၃၀နဲ့၅၀နဲ့လှိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.